Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ဗျာတော်သားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့ရောဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်အောက်တိုဘာလ23ရက်တနင်္လာနေ့ညနေခင်း6နာရီနဲ့9နာရီဒီအစီအစဉ်တွေကိုလိုင်းတိုမီတာ16925ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလောက်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းပန်တင်ဆက်သွားမှာပါ
မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါအမေရိကန်နဲ့ရုရှားအကြားစီးရီးယားဝေဟင်မှာထိတိုက်မတွေ့ရေးဆိုင်ရာသဘောတူညီချက်စပြီးအသက်ဝင်နေပါပြီမြန်မာနိုင်ငံမှာပြီးခဲ့တဲ့လတွေအတွင်းရေကြီးနှစ်မြုပ်မှုကြောင့်ကြီးမားတဲ့ဆုံးရှုံးနေနာမှုတွေရှိထားတယ်လို့ကုလသမဂ္ဂကသတင်းထုတ်ပြန်ပါတယ်နိုဝင်ဘာရွေးကောက်ပွဲအတွက်ပြည်ပကျူတင်မဲပြားတွေပို့ရမှာတန်ယုံတွေလွှဲချော်ပြီးပို့ခဲ့တယ်ဆိုတော့နိုင်ငံကြီးဌာနထိပ်တန်းတာဝန်ရှိသူတို့ကဝန်ခံပြောဆိုပါတယ်ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားပါမယ်ခင်ဗျာ
ကောင်းပါပြီအရှိတောင်အာရှဒေသမှာလူမောင်ခိုရီရဲ့တားကောင်ဖြစ်ကြရတဲ့အဖြစ်မျိုးတွေထမ်းမဖြစ်အောင်သက်ဆိုင်ရာအစိုးရတွေကကြိုးပမ်းကြဖို့နိုင်ငံကလူခွင့်ရေးလှုပ်ရှားမှုအဖွဲ့ AI ကတိုက်တွန်းလိုက်ပါတယ်
Abuses that were perpetrated against them by the boat crews were just unimaginable, including.
AI အဖွဲ့ကသူတေသူဒီတူဖြစ်တဲ့အာနာရှီယာပါရှင်အပြည့်စုံကိုနောက်ပိုင်းမှာကြားရမှာပါ။ဒါအပြင်လာမယ့်အထွေထွေရွေးကောက်ပွဲမှာ EU, EOM, ဥရောပသမဂ္ဂရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့အနေနဲ့စစ်တပ်တွေတဲ့အထိမဲယုံတွေကိုတွားရောက်လေ့လာနိုင်မဲ့တဲ့ရင်မဲယုံတွေရဲ့လုံခြုံရေးကိုစောင့်ကြဖို့အတွက်ရွေးကောက်ပွဲရဲ့အထူးရဲတင်နန်းတွေကိုဖွင့်လှစ်တဲ့တဲ့ရင်နဲ့ရွေးကောက်ပွဲကော်မရှင်ကိုဆန္ဒပြလို့ဖန်ဆီးခံရသူတယောက်အကြောင်းမေးမြန်းတင်ပြချက်တွေကိုလည်းကြားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝဲမှာတော့ရွေးကောက်ပွဲနောက်ဆုံးရသတင်းကောင်းလုံးချက်နဲ့တခြားစိတ်ဝင်စားစရာအစီအစဉ်တွေကိုနားဆင်ရမှာပါ။ခုအရင်ဆုံးတော့ပုတ်တူနဲ့ညနေခင်းနောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတင်ရင်ထိုက်တို့ကပြောပြပေးကြပါအောင်ရှင်။
ရုရှားနဲ့အမေရိကန်ပြည်တော်စုကြောင့်အင်္ဂါနေ့ကလက်မှတ်ရေးထိုးတဲ့နားလည်မှုစာချုပ်လွှမ်း MOU ဟာချက်ချင်းအသက်ဝင်ပါတယ်။နိုင်ငံလေရင်တွေတစင်းတဲ့တစင်းအကြဘေးရန်ဒရမဖြစ်နိုင်တဲ့အကွာအဝေးကနေပြန်တန်းရေးမူပေါင်းတစ်ခုအပေါ်သဘောတူထားတာပါလေတပ်ဖွဲ့ဝင်တွေအနေနဲ့လုပ်ငန်းပိုင်းကြွမ်းကျင်မှုနဲ့အချိန်ပြည့်လှုပ်ဆောင်ကြဖို့တပ်မတ်ဆက်သွယ်ရေးကြိမ်းထုံးတွေကိုအသုံးပြုဖို့မြေပြင်မှာဆက်သွယ်ရေးလမ်းတစ်ခုထားဖို့ဆိုတာတွေအပါအဝင်လိုက်နာလှုပ်ဆောင်ရမှာတွေ MOU ထဲမှာပါဝင်တယ်လို့ပန်ဒဂွန်စစ်ဌာနချုပ်ပြောခွင့်ရပီတာခုတ်ကသတင်းတောက်တွေကိုပြောပါတယ်လေထဲမှာလိုက်နာလှုပ်ဆောင်ရမှာတွေပြက်ကွက်တယ်ဆိုရင်မြေပြင်ဆက်သွယ်ရေးကိုအရန်အနေနဲ့အသုံးပြုရမှာဖြစ်တယ်လို့သူကပြောပါတယ်ဒီသဘောတူညီချက်ကိုရုရှားဘက်ကလည်းကြိုးဆိုပါတယ်အခုသဘောတူညီချက်ဟာဆီးရီးယားကောင်းကင်မှာပြန်တန်းတဲ့မောင်းသူမဲ့ drone ယာဉ်တွေအပါအဝင်လေယာဉ်အမျိုးအစားအလုံးနဲ့အကျိုးဝင်ပါတယ်။ဒါပေမဲ့ဆီးရီးယားနိုင်ငံနဲ့ပဲသက်ဆိုင်ပြီးတခြားဘယ်နိုင်ငံနဲ့မှမသက်ဆိုင်ပါဘူး။ပြီးခဲ့တဲ့လကဆီးရီးယားမှာရုရှားလေကြောင်းတိုက်ခိုက်မှုတွေစတင်ပြီးတဲ့နောက်ထိတိုက်တွေ့တာမျိုးမဖြစ်အောင်ဆွေးနွေးကြဖို့ရုရှားကအမေရိကန်ကိုပန်ကြားခဲ့တာပါ။ရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေစတင်ခြင်းကတည်းကဆိုရင်ဆီးရီးယားလေပိုင်းထဲမှာကြီးမားတဲ့ထိတိုက်တွေ့မှုဖြစ်တယ်ဆိုတာမျိုးပန်တဂွန်စစ်ဌာနချုပ်ကပြောတာမရှိသေးပါဘူး။
อิสราเอลและปาเลสไตน์จาဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေငြိမ်းအေးသွားစေရေးကြိုးပမ်းမှုအနေနဲ့ကုလအတွင်းရေးမှူးချုပ်ဘန်ကီမွန်ကပါလက်စတိုင်းသမ္မတမာမုတ်အဘတ်စ်နဲ့ဒီကနေ့ဗုဒ္ဓဟူးနေ့မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။မနေ့အင်္ဂါနေ့อิสราเอลဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုနဲ့တွေ့ဆုံလာမှာတော့ကုလအတွင်းရေးမှူးချုပ်ကဒေတာအတွင်းကိုပါခဲ့ရဲ့ရိုက်ခတ်နိုင်ခြေရှိတဲ့ဘာသာရေးပဋိပက္ခတွေတကြော့ပြန်ဖြစ်ပွားစေတာရဲ့အန်တီယရီနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြပြီးဒီကနေ့မှာတော့ပါလက်စတိုင်းခေါင်းဆောင်နဲ့ရာမာလာမြို့မှာထပ်မံတွေ့ဆုံဆွေးနွေးနေတာဖြစ်ပါတယ်ပြည်သူတွေအသက်အန္တရာယ်နဲ့မတွေ့ကြုံခင်မှာအခြေအနေကိုထိန်းနိုင်ဖို့အထူးတလဲမဆောင်ရွက်ခဲ့ရင်တော့လုံခြုံရေးဆောင်ရွက်ချက်တွေဟာခုတ်ရတခြားရှရတလွဲဖြစ်လိမ့်မယ်လို့လဲကုလအတွင်းမှုချုပ်ကသတင်းထောက်တွေကိုပြောဆိုခဲ့ပါတယ်ဒီသတင်းပတ်တွေအတင်ဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေအတွင်းအနည်းဆုံးဣသရေလ၈ဦးနဲ့ပါလက်စတိုင်း၄၀ကျော်တို့သေဆုံးခဲ့ရပြီးဣသရေလလုံခြုံရေးတပ်ဖွဲ့တွေဟာပါလက်စတိုင်းတွေကိုအလွန်အကျွံအင်အားသုံးနှိမ်နင်းနေတယ်လို့စွပ်စွဲခံရတာလည်းဖြစ်ပါတယ်อิสราเอลတွေကိုတိုက်ခိုက်ကြတဲ့ပါလက်စတိုင်းတွေကိုဟာမတ်စ်တို့နဲ့အစ္စလာမ်ရဲ့အစွန်းရောက်ဂျီဟတ်တို့ကမြှောက်ပင့်ပေးနေတာတွေကြောင့်ပြဿနာတွေပိုကြီးလာတယ်လို့ကုလအတွင်းမှုချုပ်ကအင်ကာနီကပြောဆိုခဲ့တယ်လို့လှုံ့ဆော်စည်းရုံးမှုတွေအပေါ်သူ့ရဲ့စိုးရိမ်ချက်တွေကိုလည်းပါလက်စတိုင်းသမ္မတအဘတ်စ်ကိုဖွင့်ဟပြောဆိုခဲ့ပါတယ်อิสราเอลနဲ့ပါလက်စတိုင်းတို့ကြားလက်ရှိဖြစ်ပွားနေတဲ့ပြဿနာကတော့မွတ်စလင်တို့ကအယ်အက်ဆာဗလီအဖြစ်ကိုးကွယ်ကြပြီးဂျူးတွေကမောက်ဖျားချောင်းအဖြစ်ကိုးကွယ်ကြတဲ့ဂျေရုဆလင်ကသာသနာ့နယ်မြေဆိုင်ရာပဋိပက္ခဖြစ်ပါတယ်ရှင်
ထောင်ပေါင်းများစွာသောရွှေပြောင်းဒုက္ခသည်တွေစင်နနီကဆလိုဗီးနီးယားနိုင်ငံနဲ့ဝင်သွားတာကြောင့်နိုင်ငံတောင်ပိုင်းနယ်စပ်မှာရွှေပြောင်းဒုက္ခသည်အများပြားရဲ့အရေးကိုဂိုင်တွေဆောင်ရွက်နေရပါတယ်။ကလေးငယ်တွေနဲ့ငယ်ရွယ်သူအများပြားအပါအဝင်ရွှေပြောင်းဒုက္ခသည်၄000ထက်မနည်းဟာခရိုအေးရှားကနေတဆင့်အင်္ဂါနေ့ကရောက်လာတယ်လို့ဆလိုဗီးနီးယားအနာပိုင်တွေကပြောပါတယ်။တနင်္လာနေ့ကလည်းရွှေပြောင်းဒုက္ခသည်၈000လောက်ရောက်ထားပြီးသားပါ။ခရိုအေးရှားနဲ့နယ်စပ်ကိုနောက်ထပ်ရဲတပ်ဖွဲ့ဝင်တွေဆီလို့မဲလို့ဆလိုဗီးနီးယားသမ္မတဘိုရူပါဟောကပြောပါတယ်။ဒါအပြင်လုံချင်းနဲ့ဝင်လာတဲ့ရွှေပြောင်းဒုက္ခသည်အရေးကိန်းတွေဆောင်ရွက်ဖို့ရာဆလိုဗီးနီးယားစစ်တပ်ကိုဆီလူရေးအတည်ပြုဖို့သူ့အနေနဲ့အဆင်သင့်မယ်လို့လည်းဆိုပါတယ်။အကြက်တဲကိုကိန်းတွေဆောင်ရွက်ဖို့ပန်ကြားလာမယ်ဆိုရင်နယ်စပ်ရဲတပ်ဖွဲ့အကူအညီနဲ့ဗန်ဒါငွေကြီးအထောက်ပံ့တွေပေးရေးအတည်ပြုမယ်လို့လည်းဆလိုဗီးနီးယားသမ္မတကပြောပါတယ်။ ဥရောပကောင်စီဥက္ကဋ္ဌဒေါ်လန်တက်စ်ဥရောပကော်မရှင်ဥက္ကဋ္ဌယွန်းကလော့ဒ်ဂျန်ကာရိုနဲ့ဘယ်လ်ဂျန်နိုင်ငံဘရပ်ဆဲလ်မြို့မှာတွေ့ဆုံဆွေးနွေးပြီးတဲ့နောက်ဆလိုဗီးနီးယားသမ္မတကအဲဒီလိုပြောတာပါစစ်တပ်ရဲ့လုပိုင်권ကိုကန့်သက်ထားမှာဖြစ်ပြီးရဲတပ်ဖွဲ့ရဲ့လုပိုင်권လို့ရှိမှာမဟုတ်ဘဲအားလုံးကိုဆလိုဗီးနီးယားရဲတပ်ဖွဲ့ကဥဆောင်လုပ်သွားမှာဖြစ်တယ်လို့ဆလိုဗီးနီးယားပြည်ရဲ့ဝန်ကြီးဘော့စတန်ဆေဗစ်ကဒီကနေ့အစောပိုင်းလူဘလဂျနာမြို့မှာသတင်းထုတ်တွေကိုပြောပါတယ
်။အစ္စလာမ်ရဲ့အစွန်ရောက် IS တို့ကိုတိုက်ခိုက်နေတဲ့တိုက်ခိုက်ရေးတပ်ဖွဲ့တွေကိုပိုပြီးထိထိရောက်ရောက်စူးစီးနိုင်တဲ့ခေါင်းဆောင်တဝက်ဖြစ်တာဝန်ထမ်းဆောင်ဖို့တပ်မှုတအူရေးချယ်ရေးလုပ်ငန်းစဉ်ကိုဒီကနေ့ဗုဒ္ဓဟူးနေ့မှာပဲအီရတ်ခေါင်းဆောင်တွေစတင်လိုက်ပြီးဖြစ်ပါတယ်။အမေရိကန်ဥဆောင်တဲ့ပူပေါင်းတပ်ဖွဲ့တွေဘက်ကမြေပြင်ထိုးစစ်တွေကိုအထောက်အကူကောင်းနေပေးနိုင်ဖို့အတွက်အာဏာပိုင်တို့နဲ့ဆွေးနွေးပြောဆိုနိုင်မဲ့ပုံကတူလိုအပ်တယ်ဆိုတာကိုအီရန်နိုင်ငံကိုရောက်ရှိနေတဲ့အမေရိကန်ပူရယ်စစ်ဦးစီးချုပ်များဥက္ကဋ္ဌဘိုးချုပ်ကြီးဂျိုးဆပ်ဒန်ဖော့ဒ်ကမနေ့အင်္ဂါနေ့ကပြောဆိုခဲ့ပါတယ်ပူပေါင်းတပ်ဖွဲ့တွေဘက်ကလေချောင်းကနေထိုးစစ်ဆင်နေတဲ့တစ်ချိန်တည်းမှာပဲအီရတ်စစ်တပ်ရှီယာပြည်သူစစ်တွေစွန်နီမျိုးနယ်စုတွေနဲ့ခတ်လူမျိုးစုတိုက်ခိုက်ရေးသမားတွေရဲ့အီရတ်နိုင်ငံအနှံ့အပြားကတိုက်ပွဲတွေမှာလည်းအောင်မြင်မှုအဆင့်ဆင့်ရရှိနေကြတာဖြစ်ပါတယ်။ဒါပေမဲ့ခြုံငုံကြည့်မယ်ဆိုရင်တော့အစ္စလာမ်ရဲ့စစ်သွေးကြော IS တို့ဟာလွန်ခဲ့တဲ့တစ်နှစ်ကျော်ကသူတို့သိမ်းပိုက်ထားတဲ့နေမြေအများစုကိုထိန်းချုပ်ထားစေဖြစ်ပါတယ်။အီရန်နိုင်ငံရဲ့အခြေအနေကမတိုးသာမဆုတ်သာအနေအထားဖြစ်တယ်လို့မပြောနိုင်သလိုအီရန်နိုင်ငံတွင်းကထိုးစစ်တွေအတွက်လည်းအချိန်ကန့်သတ်ချက်ကိုဆွေးနွေးမှာမဟုတ်ဘူးလို့အမေရိကန်ပူရယ်စစ်ဦးစီးချုပ်များဥက္ကဋ္ဌဗိုလ်ချုပ်ကြီးဂျိုးဆပ်ဒန်ဖော့ကပြောဆိုထားပါတယ်။လက်တလောအောင်မြင်မှုကတော့မြို့တော်ဘက်ဂရက်ရဲ့မြောက်ပိုင်းကအဓိကကျတဲ့ရင်းနှံချက်ဆက်ယုံနေရှိရာဘီဂျီမြို့ကိုတစ်နှစ်ကျော်ကြာတိုက်ခိုက်မှုတွေနောက်ပိုင်းအီရတ်တပ်ဖွဲ့တွေအပြည့်အဝပြန်လည်ထိန်းချုပ်လိုက်နိုင်တာဖြစ်တယ်လို့လည်းအမေရိကန်နဲ့အီရတ်စစ်တပ်အရာရှိတို့ကပြောဆိုထားပါတယ်ရှင
်။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6:00နာရီကနေ9:00နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ UI ကနေဘူဒူးညနေပဲသတင်းများကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့လတွေတွင်ဖြစ်တဲ့ရေကြီးနှမြုပ်မှုတွေကြောင့်မြန်မာနိုင်ငံရဲ့လယ်ယာသံမူးဝန်းကျောင်းနဲ့စစ်နေရိတ်ခါဖူလုံမှုအပေါ်မှာပြင်းထန်တဲ့ရိုက်ခတ်မှုဖြစ်ရတယ်လို့မြန်မာအစိုးရနဲ့ကုလသမဂ္ဂတို့အောက်တိုဘာလ20ရက်နေ့ကပူးတွဲထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။ဇူလိုင်လကုန်နဲ့ဩဂုတ်လဆန်းမှာတိုက်ခတ်တဲ့ကိုမန်ဆိုင်ကလုန်းမုန်တိုင်းကြောင့်လေမြေအေက12တန်းကျော်ရေကြီးနှမြုပ်ပြီးကြက်ဝက်စိတ်ကျွဲနွားကောင်းရင်2သိန်းခွဲလောက်သေဆုံးရတယ်လို့စစ်နယ်ရေးခါနဲ့ဆက်ပြိုးရေးအဖွဲ့ FAO နဲ့ကမ္ဘာစစ်နယ်ရေးအဖွဲ့ WFP တို့ရဲ့ပူးတွဲသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ငါးပစုံမွေးမြူရေးကန်အေက9000ကျော်ပျက်စီးပြီးငါးဖန်ကရိယာနဲ့လှေတွေအများပြားဆုံးရှုံးတဲ့အတွက်ငါးလုပ်ငန်းကဏ္ဍမှာလည်းကြီးမားတဲ့ဆုံးရှုံးမှုတွေကြုံရတယ်လို့ပြောထားပါတယ်။အခုထုတ်ပြန်တဲ့အစီရင်ခံစာဟာ WFP FAO နဲ့မြန်မာအစိုးရတို့ပူးပေါင်းစုစည်းထားတဲ့စစ်ဆေးချက်ပါ။အခုဆန်းစစ်ချက်ကိုရေကြီးနှမြုပ်တာကြောင့်အဆိုးအဝါဆုံးထိခိုက်ရတဲ့ချင်းပြည်နယ်၊ရခိုင်ပြည်နယ်၊ပဲခူးတိုင်းဒေသကြီး၊မကွေးတိုင်းဒေသကြီးနဲ့အေရဝတီတိုင်းဒေသကြီးတို့မှာလုခဲ့တာပါ။အဲ့ဒီဒေသကလူလူဟာလေယာဉ်လုပ်ငန်းနဲ့အဓိကအတမူပန်းကြောင်းသူအများစုဖြစ်ပါတယ်။ဒီရေကြီးမှုတွေကြောင့်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနဲ့ဆင်းရဲနွမ်းပါမှုတွေအတွက်တခြားတယောက်မှုတွေလည်းရှိနိုင်တယ်လို့ WFP နဲ့ FAO ကသတိပေးထားပါတယ်။ယာဒီအလိုက်အလုတ်ကန်ရှားတာ၊ကြေးလက်အလုတ်လက်မဲ့လူဦးရေများလာတာ၊တည်ယူပို့ဆောင်ရေးစိတ်မြင့်တက်တာကြောင့်အစားအစာဈေးနှုန်းတက်တာ၊ငွေချေးပြီးတိုင်းဆိုင်ပစ္စည်းရောင်းချပြီးရှင်သန်ရက်တည်ရတဲ့လူဦးရေတိုးလာတာတွေကိုကာလတို့အတွင်းမှာရင်ဆိုင်ရနိုင်တယ်လို့ WFP နဲ့ FAO ကသတိပေးထားပါတယ်။ဒါ့အပြင်ထိခိုက်နစ်နာတဲ့လက်သမားတွေရဲ့ဘဝရည်တည်မှုနဲ့အစာအစာထုတ်လို့ရေးကိုအချိန်မီပြန်ပြီးမတည်ဆောက်နိုင်ဘူးဆိုရင်အဲ့ဒီမိသားစုတွေဟာထောက်ပံ့မှုတွေကိုပဲပို့ပြီးမှီခိုလာရလိမ့်မယ်လို့လည်းအစင်ကစားမှသတိပေးထားပါတယ်။အစာအစာမလုံလောက်တာကြောင့်အာဟာရမပြည့်ဝတာမျိုးဖြစ်လာတယ်လို့လေသမားတွေအနေနဲ့သူတို့ရဲ့ပိုင်ဆိုင်မှုတွေကိုရောင်းချသုံးစွဲရပြီးအကျွေးနွန်နဲ့ပို့ပြီးနှစ်သွားနိုင်တယ်လို့ကုလသမဂ္ဂအစိုးရကစာမှာသတိပေးထားပါဗျ
။ချိုတင်မဲပေးခွင့်လုံးဝမရသူတွေမဲပေးခွင့်အပြည့်အဝမရကြသေးတဲ့ပြည်ပရောက်မြန်မာနိုင်ငံသားတွေအတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထံကမဲလက်မှတ်တွေထပ်ပြီးရဖို့အောက်တိုဘာလကုန်အထိဆောင်ရွက်သွားမယ်လို့ဒုတိယနိုင်ငံခြားရေးဝန်ကြီးဦးတန်ကျော်ကပြောဆိုလိုက်ပါတယ်။အော်တိုဘားလာ73ရင်းကြီးကစတင်ခဲ့တဲ့ကျူတင်မဲပေးမှုတွေမှာမဲဆင်းမှာပါပြီးမဲပေးခွင့်မရသူတွေလွှတ်တော်300စလုံးတို့အတွက်အပြည့်အဝမဲမပေးခဲ့ရသူတွေအတွက်နိုင်ငံခြားရေးဝန်ကြီးဌာနဘက်ကဆောင်ရွက်ပေးနိုင်မယ့်အချက်တွေကိုဒုတိယနိုင်ငံခြားရေးဝန်ကြီးဦးတန်ကျော်ကနိုင်ငံပိုင်သတင်းစာကိုဖြေကြားခဲ့တာဖြစ်ပါတယ်။ပြည်ပရောက်မြန်မာနိုင်ငံသား3000ခွဲနီးပါးကျူတင်မဲပေးဖို့လျှောက်ထားခဲ့တာမှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်က2900ကျော်ကိုပဲအတည်ပြုပေးခဲ့တာဖြစ်ပါတယ်။စင်ကာပူ၊ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတို့ကတော့ကျူတင်မဲပေးသူအများဆုံးဖြစ်ပြီးဒီသုံးနိုင်ငံတို့ကလိုအပ်နေတဲ့မဲလက်မှတ်တွေလုံးဝမဲပေးခွင့်မရသူတွေကိုပြန်ပြီးစီစစ်နေတယ်လို့လည်းနိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်။ မဲလက်မှတ်တွေပေးပို့တာမှလည်းမှားယွင်းမှုတွေရှိခဲ့ပြီးဂျပန်နိုင်ငံကိုပေးပို့ရမယ့်မဲလက်မှတ်တွေကအီဂျစ်နိုင်ငံကိုရောက်ရှိသွားတာမျိုးတွေပါဖြစ်ခဲ့တယ်လို့ဒုတိယဝန်ကြီးကတွေ့ဆုံမိ мян ခံမှာထည့်သွင်းပြောဆိုသွားပါတယ်။လက်တလုံးမှာတော့စင်ကာပူနိုင်ငံမှာအောက်တိုဘာလ21ရက်နေ့အထိမဲပေးမဲ့ရက်တိုးပေးထားတယ်လို့ဂျပန်နိုင်ငံမှာတော့အောက်တိုဘာလ23ရက်နေ့မှာမဲပေးခွင့်မရသူတွေကိုပြန်ပြီးအကြောင်းပြန်မယ်လို့ပြောဆိုထားပါတယ်။တောင်ကိုရီးယားနိုင်ငံဘက်ကတော့အခြေအနေကတော့အတိအကျပြောဆိုထားတာမရှိသေးပါဘူးရှင်။
ဖိလစ်ပိုင်နိုင်ငံလည်းပဲမြို့တစ်မြို့ကစားတောက်ဆိုင်တစ်ခုမှာဒီကနေ့ဖြစ်တဲ့တနက်ပြက်ခတ်မှုတစ်ခုအတွင်းတရုတ်တန်တမန်2ဦးသေဆုံးပြီးနောက်တဦးဒဏ်ရာရသွားတယ်လို့ရဲတပ်ဖွဲ့နဲ့သတင်းတွေမှာဖော်ပြပါတယ်။စီဘူးစီတီက Lighthouse စားတောက်ဆိုင်မှာဖြစ်တဲ့တနက်ပြက်ခတ်မှုကြောင့်ကောင်စစ်ဝင်ကြုံဆောင်းရုံဟွာဒဏ်ရာရပြီးသူ့ဝန်ထမ်း2ဦးသေဆုံးသွားတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ကောင်စစ်ဝင်ကြုံရဲ့အခြေအနေတည်ငြိမ်နေပြီးပြက်ခတ်မှုတွေတန်လျာရှိတဲ့အမျိုးသား2ဦးနဲ့သူ့ရဲ့ဇနီးကိုဖမ်းထားတယ်လို့ဖိလစ်ပိုင် Daily Inquirer သတင်းစာမှာဖော်ပြပါတယ်။တနက်ပြက်ခတ်မှုတွေတရုတ်အမျိုးသမီးတူဦးကိုတန်လျာရှိနေတယ်လို့ဖိလစ်ပိုင်ဆန်စတာသတင်းစာမှာဖော်ပြပါတယ်။ဘာကြောင့်တိုက်ခိုက်တာလဲဆိုတဲ့အကြောင်းပြချက်ကိုတော့မသိရသေးပါဘူး။ဒီဖြစ်ရတဲ့ပတ်သက်ပြီးတရုတ်တာဝန်ရှိသူတွေကပြောဆိုတာမရှိသေးပါဘူး
။တရုတ်လုပ်ငန်းရှင်တဦးရဲ့အချိုးစည်းဝါးကိုအထောက်အကူပေးဖို့အတွက်ဒေါ်လာ100,000ကျော်လက်ငွေလက်ခံခဲ့တယ်လို့တန်တရားနဲ့အရင်ကုလသမဂ္ဂအထွေထွေညီလာခံသဘာပတိဟောင်းဂျွန်အက်ရှ်ကိုအမေရိကန် Grand Jury အဖွဲ့တစ်ဖွဲ့ကဆွဲချက်တင်လိုက်ပြီးဖြစ်ပါတယ်။ဂျွန်အက်ရှ်ကတော့အန်တီဂိုနဲ့ဘာဘူရာဆန်ယာကုလသမဂ္ဂတန်အမတ်ကြီးအဖြစ်2004ခုနှစ်ကနေစလို့ကုလထွေထွေညီလာခံသဘာပတိအဖြစ်ရွေးချယ်ခံရတဲ့2013ခုနှစ်အထိတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။နယူးယောက်မြို့ကသူ့ကိုဖမ်းဆီးခဲ့ပြီးတဲ့နောက်သတင်းနှစ်ပတ်အကြာမှာတရားစွဲဆိုခံရတာဖြစ်ပါတယ်။အခုတရားစွဲဆိုခံရမှုမှာတော့မကာအိုအခြေဆိုင်အင်ဂျင်မြေလုပ်ငန်းရှင်ဘီလီယန်နာတတိဒေးဗစ်အန်နဲ့တခြားပုဂ္ဂိုလ်သုံးဦးတို့လည်းပါဝင်ပါတယ်။ဘီလီယန်နာဒေးဗစ်အန်ကိုတော့ပြီးခဲ့တဲ့လကပဲတီးခြားစွဲဆိုချက်တစ်ခုနဲ့ဖမ်းဆီးခံထားရပြီးဒေါ်လာ350အမဂန်နဲ့နေအိမ်အကျယ်ချုပ်ချခံရတာဖြစ်ပါတယ်ရှင်
။တရုတ်သမ္မတရှီဂျင်ပင်ရဲ့ဗြိတိန်နိုင်ငံခီးစဉ်ဒုတိယမြောက်ချက်မှာဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်နဲ့တွေ့ဆုံတာနဲ့အမျှနိုင်ငံခြားဒေါ်လာဘီလီယန်အများပြားတန်တဲ့စီးပွားရေးသဘောတူညီချက်တွေလက်မှတ်ရေးထိုးဖို့ရှိပါတယ်။Hinkley Point C nuclear ဆိုင်ရုံတည်ဆောက်ရေးကုန်ကြမ်းဆေးရဲ့သုံးမှုတပုံကိုတရုတ်ရင်းနှီးမြှုပ်နှံသူတွေထည့်ဝင်မဲ့သဘောတူညီချက်ကြီးတစ်ခုကိုခေါင်းဆောင်တွေတရုတ်ဝင်ကြေညာမယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ Direct from Washington The
Voice of America VOA ဟုတ်ထူးနေညနေခင်းထိတ်တန့်ရောက်တဲ့တွင်တွေကိုကိုကျော်ကျော်သိန်းနဲ့မတ်တင်ကြီးထိုက်တို့ကပြောပြပေးခဲ့တာပါ VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရိုက်နားဆင်နိုင်ပါရဲ့ရှင်ခုတော့ကြန့်ရှိနေတဲ့အချိန်တွင်သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးသွားမှာပါအရှိတောင်အာရှဒေသမှာလူမောင်ခိုရီရဲ့တားကောင်ဖြစ်ကြရတဲ့အဖြစ်မျိုးတွေနောက်ထပ်မဖြစ်အောင်လို့သက်ဆိုင်ရာအစိုးရတွေကကြိုးပမ်းကြဖို့နိုင်ငံတကာလူအခွင့်အရေးလှုပ်ရှားမှုအဖွဲ့ Amnesty International ကတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံကထွက်ပြေးလာကြတယ်လို့ဆိုရဲရိုဟင်ဂျာမွတ်စလင်တွေအပါအဝင်လူမောင်ခိုရီရဲ့လက်ထက်မှာလူအခွင့်အရေးချိုးဖောက်မှုတွေခံခဲ့ရတဲ့အခြေအနေတွေနဲ့ပတ်သက်လို့အစီရင်ခံစာထုတ်ပြန်ရမှာအသေးစိတ်ဖော်ပြခဲ့တာပါ။ဒီအကြောင်း VOA သတင်းထောက် Steve Harman ရဲ့သတင်းဆောင်မကိုအခြေခံပြီးတော့ကိုအောင်လင်းဦးကပြောပြထားပါတယ်။
Amnesty International ရဲ့အစီရင်ခံစာကတော့ဒုက္ခသည်တွေနဲ့ရွှေ့ပြောင်းဝင်ရောက်သူတွေပင်လယ်ထဲမှာရောကုန်းပေါ်မှာပါလူခွင့်ရေးချိုးဖောက်ခံခဲ့ရတာတွေကိုကိုယ်တိုင်ကြုံခဲ့ရသူတွေကိုမေးမြန်းပြုစုထားတာပါကုလသမဂ္ဂရဲ့ခန့်မှန်းချက်အရဒီနေ့ထက်8000အရှာပင်လယ်ပြင်မှာသေဆုံးသူ380လောက်ရှိမယ်လို့ဖော်ပြထားပေမဲ့တကယ်တော့ဒီထက်ရာခိုင်နှုန်းကနေ1000လောက်ထိပိုများနိုင်တယ်လို့လည်းအစီရင်ခံစာကခန့်မှန်းထားပါတယ်လန်ဒန်ခြေဆိုင် Amnesty International ရဲ့ဒုက္ခသည်တွေနဲ့ရွှေ့ပြောင်းနေထိုင်သူများဆိုင်ရာသူတေသည်အနာရှီယာကတော့ပြည်လည်ပြည်မှာကြုံရတဲ့ဖြစ်ပျက်တွေဟာမယုံနိုင်လောက်ဆရာဖြစ်ရတယ်လို့ဆိုပါတယ
် Abuses that were perpetrated against them by the boat crews were just unimaginable including young children who spoke with me about being beaten many times
ဒီလူတွေပေါ်တင်မောသားတွေရဲ့နှိပ်စက်ညှဉ်းပန်းမှုတွေဟာတွေးမကြည့်ဝင်လောက်အောင်ပါပဲကျမနဲ့စကားပြောခဲ့ရတဲ့ကလေးတယောက်ဆိုရင်နေ့တိုင်းအချိန်ချင်းအရိုက်ခံခဲ့ရတယ်လို့နိုင်အတော်ကြာပင်လေတဲ့ပြစ်ချတာလည်းခံရပါတယ်။တချို့လည်းရင်းနှစ်သေးချကြတယ်လို့တချို့ကတော့အသက်မသေးကျန်ခဲ့ကြပါတယ်။တကယ်ကိုစိုးဝါးပြင်းထန်လို့နဲ့နှိပ်စက်မှုတွေပါ
။ပွန်လင်းရာသီရောက်လာတဲ့နေ့အမြဘင်္ဂလားနဲ့ကပ်ပလီပင်လယ်ပြင်တွေမှာရေရောင်းခီးထွက်ကြမဲ့ရာသီစတင်တော့မဲ့အချိန်မှာပဲ Amnesty International ရဲ့အစီရင်ခံစာထွက်ပေါ်လာတာပါ။မြန်မာနိုင်ငံကဖိနှိပ်မှုတွေကြောင့်ထွက်ပြေးလာရတယ်လို့ဆိုတဲ့ Ranger Muslim အများပြားကလည်းလူမောင်ခိုရီရဲ့တားကောင်တွေဖြစ်ကြရတယ်လို့အစိုးရခန်းစာကဖော်ပြထားပါတယ်။မုတ်တုံရာသီအကုန်ရေရောင်းကနေအလုံးရင်းနဲ့ထွက်ခွာတာမျိုးအခုချိန်ထိမကြားရသေးပေမဲ့လူရာနဲ့ချီလိုက်ပါလာတဲ့ဆက်လီနှစင်းကတော့မကြသေးရင်တော့ပဲဘင်္ဂလားဒေ့ရှ်နိုင်ငံစေတကောင်းမြို့နဲ့မြန်မာနိုင်ငံမောင်တော်မြို့တွေကနေမလေးရှားကိုရောက်သွားခဲ့ကြတယ်လို့လည်းနှိစက်သူတို့ချို့က VOE ကိုပြောပါတယ်။ ထိုင်းနိုင်ငံကတော့မလေးရှားနေဆက်နီးလူမောင်းခိုးသူတွေကဖွင့်လှစ်ထားတယ်လို့ယုံကြည်ထားကြတဲ့တော်ရင်စကန်နီမှာအစုလိုက်ပြုံလိုက်မြုပ်နှံထားတဲ့နေရာတချို့ကိုတွေ့ခဲ့ကြပြီးနောက်ဒီနေ့ထက်မှပဲလူမောင်းခိုးကိုင်းတွေကိုနှင်းနှင်းမှုတွေစတင်လှုပ်ဆောင်လာခဲ့တာပါထိုင်းဆိုရရဲ့နှင်းနှင်းမှုတွေနောက်ဆက်တွဲဖြစ်ရွှေပြောင်းဝင်ရောက်သူတွေရာပေါင်းများစွာလည်းလူမောင်းခိုးတွေကပင်လယ်ပြင်မှာဆက်လျင်နဲ့ဆွန့်ပစ်တာခံခဲ့ကြပါတယ်လူမောင်ခိုးရဲ့တားကောင်ဖြစ်ကြရတဲ့သူတွေအနေနဲ့ရရအလုပ်တွေကိုဝင်လုပ်ကြရတဲ့နေရာမှာလဲဖိနှိပ်မှုမျိုးစုံနဲ့ကြုံခဲ့ရတယ်လို့ Amnesty International အဖွဲ့ကသူတည်တည်ရှေးရကပြောပါတယ
် Many of them paid very very low fees and some paid nothing at all to get on their boats which suggests that the boat crews were going to make money in other ways
ဆက်လီဘောပါသွားကြတဲ့သူအတော်များများဟာလောက်ခမစိုးသလောက်သာရကြတယ်လို့တချို့ဆိုရင်ရတော့မရကြပါဘူးသင်္ဘောသားတွေအနေနဲ့ကတော့တစ်ဖက်တစ်လမ်းကဝင်ငွေရနေတယ်ဆိုတဲ့သဘောပါဒေသတွင်းမှာအထမလှုပ်အားပေးခိုင်းစေတဲ့လူမောင်ကိုဂိုင်းကြီးတစ်ခုရှိနေပါတယ်။ကျွန်ပြုတ်ခိုင်းစေခံရတဲ့ကိစ္စမျိုးတွေရှိနေပြီးတော့ဒါမျိုးတွေကိုထိုင်းငါဖန်လုပ်ငန်းတွေမှာတခါတရံတွေ့ရတတ်ပါတယ
်။ရွှေပြောင်းလူသမားတွေကိုအင်ဒိုနီးရှားနိုင်ငံမှာကျွန်ပြုတ်စီခံခံရတာတွေထိုင်းနိုင်ငံတော်ရင်စကန်တွေကအစုလိုက်ပြုံလိုက်မြုပ်နယ်ရနေရာတွေကိုတွေ့ခဲ့ရပြီးနောက်မေလာနှောင်းပိုင်းဘန်ကောက်မြို့မှာကျင်းပခဲ့တဲ့ညီလာခံမှာတော့နိုင်ငံပေါင်း18နိုင်ငံပါဝင်တက်ရောက်ခဲ့ကြတာပါ။ဒါပေမဲ့လည်းဒေသတွင်းနိုင်ငံတွေကသဘောတူညီချက်တစုံတရာမရခဲ့ပဲရွှေပြောင်းဝင်ရောက်လာသူတွေကိုအခြေချနေထိုင်နိုင်မှုပဲဖြစ်ဖြစ်နေရရင်ပြန်ပို့ဖို့ပဲဖြစ်ဖြစ်စီစဉ်ရမယ်တစ်နှစ်အတွင်းယာယီလက်ခံထားဖို့အင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတို့ကသာသဘောတူကြရတာဖြစ်ပါတယ်ခင်ဗျာ
ကောင်လွင်ဦးပါရှင်ခုတော့ရွေးကောက်ပွဲသတင်းဖက်အလဲပေးရအောင်ပါနိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်အထွေထွေရွေးကောက်ပွဲမှာ EU EOM ဥရောပသမဂ္ဂရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့အနေနဲ့စစ်တပ်တွေထဲကမဲယုံတွေကိုတွားရောက်လေ့လာနိုင်မှာဖြစ်တယ်လို့ EU EOM အဖွဲ့အကောင်ဆောင်ကပြောပါရယ်ဒါအပြင်တိုင်းရင်းသားဒေသတွေနဲ့ဝေးလံခေါင်ဖျားတဲ့ဒေသတွေစီကိုလည်းအယုံဆိုင်လေ့လာသွားမယ်လို့ဆိုပါရယ်ကိုထက်အောင်ကတင်ပြထားပါရယ်ရှင်
2015ပါတီစုံရွေးကောက်ပွဲမှာနိုင်ငံတကာရွေးကောက်ပွဲစောင့်ကြည့်မဲ့အဖွဲ့တစ်ဖွဲ့ဖြစ်တဲ့ EU EOM ဥရောပသမဂ္ဂရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့အနေနဲ့စစ်တပ်တွေတဲကမဲယုံနေမှာတွားရောက်လေ့လာနိုင်မှာဖြစ်တယ်လို့ဒီအဖွဲ့ရဲ့လေ့လာရေးမှုအဖွဲ့ချုပ် Alexander Gav Lambsdorff ကဆိုပါတယ
် In the meeting with the commander in chief he agreed that our European
ကျွန်တော်တို့အဖွဲ့အနေနဲ့တမတော်သားတွေမဲပေးတဲ့မဲယုံတွေကိုတွားရောက်လေ့လာခွင့်ပေးမယ်လို့ကာကွယ်ရေးဦးစီးချုပ်နဲ့တွေ့တုန်းကသဘောတူထားပါတယ်တော်လို့မရနိုင်တဲ့နိုင်ငံတော်လုံခြုံရေးအရာတချို့မတော်နိုင်တဲ့နေရာတွေကလွဲလို့မဲယုံအားလုံးကိုလွတ်လပ်စွာလေ့လာခွင့်ပြုထားပါတယ်
။ဥရောပသမဂ္ဂရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့အနေနဲ့ဒီရွေးကောက်ပွဲမှာတိုင်းဒေသလူနည်းစုနေထိုင်တဲ့ဒေသတွေနဲ့ဝေးလံခေါင်ဖျားတဲ့အရက်တွေကိုစောင့်ကြည့်သွားဖို့ရှိသလားဆိုတဲ့ VOA မြန်မာပိုင်းရဲ့မေးခွန်းကိုတော့သူကအခုလိုဆက်ပြောပါတယ
်။ And the second question is definitely we will also be observing in minority areas.
ပထမဆုံးအနေနဲ့ကျွန်တော်တို့အဖွဲ့တွေဟာတနင်္ဂနွေလုံးအနှံ့ဖြန့်ကျက်ပြီးတော့ရွေးကောက်ပွဲကိုစောင့်ကြည့်လေ့လာသွားမှာပါပြီးတော့ဝေးလံခေါင်ဖျားတဲ့ဒေသတွေကိုအွန်ဆိုက်လေ့လာသွားမှာလည်းဖြစ်ပါတယ်။ဒါဖြစ်လို့လဲဆိုတော့ကျွန်တော်တို့ဟာရွေးကောက်ပွဲမှာအားလုံးကိုပါဝင်စောင့်ကြည့်သွားမယ်ဆိုတဲ့အခြေခံမူတစ်ခုနဲ့ပြေဝမှုလိုအပ်တာကြောင့်ဒီဒေသတွေစီကိုလည်းတရားပေါက်တွားရောက်မှာပါ
ဥရောပသမဂ္ဂရွေးကောက်ပွဲလေ့လာရေးအဖွဲ့ဟာရွေးကောက်ပွဲတစ်ခုကိုပဲလေ့လာစောင့်ကြည့်တာမဟုတ်ပဲရွေးကောက်ပွဲနဲ့ပတ်သက်တဲ့ကာလရှည်လေ့လာစောင့်ကြည့်သွားမှာလည်းဖြစ်ပါတယ်ဒါအပြင်ရွေးကောက်ပွဲနဲ့ဆိုင်တဲ့အချက်လက်တွေကိုလည်းအသေးစိတ်စောင့်ကြည့်သွားမှာဖြစ်တယ်လို့သူကဆိုပါတယ
်။ Looking at the laws that govern the election. Looking
ကျွန်တော်တို့ဟာရွေးကောက်ပွဲလေ့လာမှုတွေမှာအသေးစိတ်လေ့လာမှုတွေပြုလုပ်သွားမှာပါ။ကျွန်တော်တို့တွေဟာရွေးကောက်ပွဲဆိုင်ရာဥပဒေအလုံးကိုလေ့လာသွားမှာဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်ရဲ့ဒေတာအဆင့်တိုင်းအဆင့်နဲ့ပြည်ထောင်စုကော်မရှင်တွေရဲ့လုံဆောင်ချက်တွေကိုလည်းစောင့်ကြည့်လေ့လာသွားမှာဖြစ်ပါတယ်။ဒါပြင်နိုင်ငံရေးပါတီတွေရဲ့မဲဆွယ်စည်းရုံးမှုတွေတတိပုဂ္ဂလအမတ်တွေရဲ့ရွေးကောက်ပွဲဆိုင်ရာပြောကြားချက်တွေနဲ့မီဒီယာသမားတွေရဲ့လှုပ်ဆောင်မှုအဝါဝါကိုလည်းစောင့်ကြည့်လေ့လာသွားဖို့ရှိပါတယ်။ရွေးကောက်ပွဲနေ့မှာမြို့နယ်ဒေသအသီးသီးမှာရှိတဲ့မဲယုံတွေရဲ့မဲပေးမှုတွေ၊မဲရည်တွက်မှုတွေနဲ့ရလက်ထုတ်ပြန်ကြေညာတာတွေအားလုံးကိုလည်းစောင့်ကြည့်လေ့လာသွားမှာဖြစ်ပါတယ
်။ဥရောပသမဂ္ဂရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့အနေနဲ့ရွေးကောက်ပွဲကျင်းပပြီးနှစ်ရက်အကြာမှာရွေးကောက်ပွဲရလက်တွေနဲ့ပတ်သက်လို့ကနအုပ်တွေ့ရှိချက်တွေကိုထုတ်ပြန်ကြေညာသွားမှာဖြစ်ပြီးတော့အပိသက်အစီရင်ခံစာကိုတော့နောက်လအနည်းငယ်မှာထုတ်ပြန်သွားမှာဖြစ်ပါတယ်။အဲ့ဒီအစီရင်ခံစာမှာနောက်ကျင်းပမယ့်ရွေးကောက်ပွဲတွေမှာပြည်ပြည်စုံနဲ့ရွေးကောက်ပွဲဖြစ်ဖို့အကြံပြုချက်တွေပါဝင်မှာဖြစ်ပါတယ်။လေးလာသူပေါင်း150ဦးပါဝင်မဲ့ဒီအဖွဲ့ဟာဒီရွေးကောက်ပွဲမှာဘယ်သူနိုင်မယ်ဘယ်သူရှုံးနေဆိုတာကိုစိတ်ဝင်စားတယ်လို့တဦးတယောက်ရဲ့စိတ်ခန့်ချက်ကိုလည်းဆောင်ရွက်မှာမဟုတ်ဘူးလို့ဆိုပါတယ်။ဒါအပြင်ရွေးကောက်ပွဲလုပ်ငန်းစဉ်တွေမှာဝင်ရောက်ဆက်ဖက်ခြင်းမပြုဘဲနဲ့လေးလာစောင့်ကြည့်သွားဖို့ပဲရှိပါတယ်။ဒီအဖွဲ့ကနေကာလရှည်လေးလာသွားမယ့်လူ30ဟာရွေးကောက်ပွဲအလွန်ဒီဇင်ဘာလကုန်ထိဆက်ရှိနေမှာလည်းဖြစ်ပါတယ်။ဥရောပသမဂ္ဂရွေးကောက်ပွဲလေ့လာရေးအဖွဲ့ဟာဥရောပအဖွဲ့ဝင်နိုင်ငံ28နိုင်ငံအပြင်နော်ဝေးဆစ်ဇာလန်နဲ့ကနေဒါနိုင်ငံတွေကနေလေ့လာသူပေါင်း150ဦးကိုမြန်မာနိုင်ငံသို့ဆေးလွတ်သွားမှာလည်းဖြစ်ပါတယ်ခင်ဗျာ
အ
VOA မြန်မာပိုင်းရဲ့ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ Radio အစီအစဉ်တင်ဆက်မှုတွေကိုစက်တင်ဘာလ28ရက်နေ့ကစတင်ပြီးတော့နေ့စဉ်တနေ့ကို9ရက်စာတိုးမြင့်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ညနေ6နာရီခွဲကနေ9နာရီအစားညနေ6နာရီကနေ9နာရီအထိတနေ့ကြာတင်ဆက်ပေးသွားပါမယ်။နေ့စဉ်ရုပ်မြင်သံကြားအစီအစဉ်တွေကိုလည်း9ရက်စာတိုးမြင့်ပြီးတော့တနေ့ကိုတနေ့ကြာဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုတော့ Asia Set 7 ဂျိုရုကနေဖန်ယူကြည့်ရှုနိုင်ပါတယ်။ VOA ရုပ်သံနဲ့ Radio အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်ခင်ဗျာ
။ VOA ရဲ့ရွေးကောက်ပွဲအထူးတိုးချဲ့အစီအစဉ်ကိုလည်းကြည့်ရှုအားပေးနားဆင်ကြပါအောင်ရှင်။လာမယ့်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲမှာမဲယုံတို့ရဲ့လုံခြုံရေးကိုစောင့်ကြဖို့အတွက်ရွေးကောက်ပွဲအထူးရဲတင်နန်းတွေကိုတနင်္ဂနွေလုံးအနှံ့ပေးဆောင်နေသလိုမွန်ပြည်နယ်အတွင်းမှာလည်းမနေ့ကစပြီးတော့အောက်တိုဘာလကုန်အထိလေ့ကျင့်တင်ကြားပေးနေပါပြီ။မဲယုံလုံခြုံရေးစောင့်ကြဖို့ရဲတပ်ဖွဲ့အင်အားလုံလောက်မှုမရှိလို့အခုလိုအရတားတွေကိုအထူးရဲအဖြစ်တင်နန်းပေးတာဖြစ်ပြီးတော့မွန်ပြည်နယ်အတွင်းကမဲယုံ90လောက်ဟာဒေသရင်းလုံခြုံရေးအခြေအနေစိုးရိမ်နေရတယ်ဆိုပြီးပြည်နယ်ရဲတပ်ဖွဲ့အကြီးအကဲတွေကပြောဆိုခဲ့တဲ့အကြောင်းအရက်ဖက်လူမှုဖွဲ့အစည်းတာဝန်ရှိသူတွေကပြောပါရတယ်။အခြေအနေတွေကိုတော့ VOA ထိုင်းခြေဆိုင်သတင်းထောက်နိုင်ကွန်းအိမ်ကအခုလိုသတင်းပေးပို့ထားပါရယ်
။ဟုတ်ကဲ့ပါ။မွန်ပြည်နယ်တွင်းရွေးကောက်ပွဲမဲလုံခြုံရေးအထူးရဲတင်နန်းတွေကိုအောက်တိုဘာလကုန်အထိမွန်ပြည်နယ်မြို့နယ်လိုက်တင်နန်းပေးဆောင်သွားမယ်လို့မွန်ပြည်နယ်ရဲတပ်ဖွဲ့မော်လမြိုင်မြို့နယ်ရဲတပ်ဖွဲ့မှူးရုံးကရဲမှူးအောင်မြင့်ကလည်းအခုလိုပြောပါရယ်။
ရဲကူတင်တဲ့ကြောင်မဲယုံပဲပေါ့နော်မဲယုံတီုံကိုလုံချိုးရေးအထူးရဲတူအနေနဲ့တူကြပေါ့သူတောင်းပေးရမယ်အထူးရဲကိုတင်နန်းစတင်ပေးပါတယ်20ရက်10လ2015နေပြီးတော့မှကျွန်တော်31ရက်10လ2015ဒီဆယ်တင်နန်းပေးပါဖြစ်ပါတယ်ဒီနေ့ဒီမဟုတ်ပါဘူးပြဗမာတလိုင်းငံလုံးအနေနဲ့ဖွင့်လာပါမြန်မာပြည်တပီလုံးနေတော့ဟိုတပည့်နေပဲဖွင့်လာပါအတိအကျတော့မဲယုံလုံချိုးရေးတောင်းပါပဲဗျာဆန္ဒမဲပေးမယ်နေမှာမဲယုံလုံချိုးရေးတောင်းဖို့ဆောင်ရွက်သွားမှာပါလေရကောဟောပေါ့ရမိတက်နေဦးရရမိရပါနေဦးရသူရတယောက်ပဲအဲ့ဒါတွေကနေပြမမဲပေးပဲနေမှာမဲယုံလူလူကြီးတောင်းဆောင်ရမှာဖြစ်ပါတယ
်မွန်ပြည်နယ်မြို့နယ်ဆယ်မြို့နယ်မှာမဲယုံပေါင်း969ယုံရှိပြီးမြို့နယ်လိုက်မဲယုံရေသွက်တိုင်းအထူးရဲတွေကိုတင်နန်းပေးဆောင်နေတာဖြစ်တယ်လို့အထူးရဲတွေကိုမြန်မာနိုင်ငံရဲတပ်ဖွဲ့ဝတ်စုံတိုင်းထုတ်ပေးသွားမယ်လို့ရဲမှူးအောင်မြင့်ကပြောပါတယ်အခုလိုအထူးရဲတပ်ဖွဲ့ခန့်အပ်ရတာဟာလေမြန်မာနိုင်ငံရဲတပ်ဖွဲ့ဝင်အားအရေးသွက်နေနေတာကြောင့်တနင်္ဂနွေလို့အတိုင်းအတာရအထူးရဲ4000ကျော်တင်တန်းပေးနေရတယ်လို့မွန်ပြည်နယ်အရက်ဖက်လူမှုဖွဲ့စည်းကကိုအောင်နိုင်ဝင်းကအခုလိုပြောပါတယ
်မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့အားနေလို့ဒါရီကတနင်္ဂနွေလုံးတိုင်းတာနဲ့လုပ်တာပေါ့အားနေတော့ကြတော့သူကရုပ်ောက်ပွဲအကျူကာလနဲ့ရုပ်ောက်ပွဲကျင်းပတဲ့ကာလဒီကာလနှစ်ခုတည်းသူတို့အထူးရဲပေါ့ Special Police ကိုစင်နန်းပေးပြီးတော့မှခံထားပြီးတော့မှဒီလုံခြုံရေးလုပ်ဖို့စောင့်ရနေတာပေါ့နော် Special Police နဲ့တနင်္ဂနွေလုံးတိုင်းတာတော့ပေါ့4000လောက်အကြမ်းင်းကြည့်ရတယ်
ဒါအပြင်မွန်ပြည်နယ်ရေးမြွနယ်အတွင်းမှာလက်နက်ကင်ဖွဲ့စည်းတွေလှုပ်ရှားနေတဲ့ဒေသတွင်မဲယုံ90ခန့်ဟာလုံခြုံရေးရစိုးရိမ်နေရကြောင်းမွန်ပြည်နယ်ရဲသားဖွဲ့မှူးကနေပြောဆိုခဲ့တယ်လို့ကိုအောင်နိုင်ဝင်းကအခုလိုဆက်ပြောပါတယ
်။လို့ဒီမှာဒီရုပ်ချီးဖြစ်ပေါ်လာနိုင်တဲ့အခြေအနေတွေကိုကာကွယ်ထိန်းသိမ်းမှုအားနည်းတဲ့မဲယုံပေါင်း90လောက်ရှိတယ်လို့ပြည်ထောင်စုပြောခဲ့တဲ့စကားရှိတာပေါ့။အဲ့ကစကားအရာကျွန်တော်တို့လက်ဒီအရာကိုရဲသားဖွဲ့ကိုမင်းမြန်းတဲ့ချိန်မှာမှန်တယ်။ရင်တော့တက်မှတ်တဲ့အမျိုးရောင်လုံးမျိုးရေးပုံစံမျိုးဖို့ပဲနဲ့ဈေးကွာဝေးရပွားရရခက်ခဲတဲ့နေရာတွေဖြစ်နိုင်တယ်။နောက်တစ်ခုကသက်သွယ်ရေးရခက်ခဲတဲ့နေရာတွေဖြစ်နိုင်တယ်။တိုင်းနာပြည်လက်နက်ကိုင်အဖွဲ့ရှိတဲ့နေရာအကြောင်းအဲ့လိုမျိုးလုံခြုံရေးစိုးရိမ်တာတွေရှိနိုင်တယ်ပေါ့။သူတို့ပြောတာကအဲ့လိုပြောထားတယ်ဗျ
။လာမယ့်ရွေးကောက်ပွဲမှာမဲယုံလုံခြုံရေးအတွက်မြန်မာတနိုင်ငံလုံးမှာအထူးရဲတွေကိုမနေ့ကစပြီးတင်သန်းပေးဆောင်နေတာဖြစ်ပြီးရွေးကောက်ပွဲမဲယုံလုံခြုံရေးအတွက်အထူးရဲတွေကိုတလကိုလှစကြာသိန်း2000ခန်းစားခွင့်ရရှိမှာဖြစ်ပါတယ်။မြန်မာနိုင်ငံဟွမ်းမဲယုံလုံခြုံရေးတွေအထူးရဲတကူခန့်ထားတဲ့အပေါ်မှာဒီမိုကရက်တစ်ပါတီမြန်မာရဲ့ဥက္ကဋ္ဌဦးတူဝေကအခုလိုမြင်ပါတယ
်သူတို့ကဒီတက်ဆိုင်ရာလူငန်းကြီးတခုကိုအေးချမ်းပြအောင်လူကြီးလုပ်တယ်ဆိုတော့ဒါကတော့သူတို့လူကြီးဘက်ကကြည့်ရင်တော့ဟောဒါကောင်းတယ်လူကယူဆတာပေါ့ဗျာသူတို့ကဝန်ပြီးတော့ဆွတ်ဖက်တာမဟုတ်ဘဲနဲ့ဒီလိုပြဿနာများဖြစ်လို့ရှိရင်ဖြေရှင်းပေးဖို့လူကြီးတို့ကပဲကျွန်တော်တို့ကမူရတော့ကောင်းတယ်လူဆပါတယ်
လက်ရှိချိန်နဲ့မှာလာမယ့်နိုဝင်ဘာ၈ရက်နေ့မှာကျင်းပမယ့်အထွေထွေရွေးကောက်ပွဲဟာမဲပေးဆောင်နိုင်မှုတက်ဆိုင်ရရွေးကောက်ပွဲကော်မရှင်တွေကနေပြုစုထားတဲ့မဲပေးပိုင်ခွင့်စည်းရင်းတွေအမှားယွင်းများနေတယ်လို့နိုင်ငံတကာရောက်မြန်မာနိုင်ငံသားတွေကြိုတင်မဲပေးဆောင်ရေးကိစ္စဟာအခက်အခဲအဟန့်သားတွေနဲ့ရင်ဆိုင်နေရတယ်လို့သတင်းတွေကြေကြေပြန့်ပြန့်ပေါ်ထွက်နေပါတယ်2015ထွေထွေရွေးကောက်ပွဲအတွက်မြန်မာနိုင်ငံလုံးမှာမဲယုံပေါင်း4000ခန့်ဖွင့်လှစ်သွားမှာဖြစ်ပြီးမဲယုံလုံခြုံရေးအတွက်အထူးရဲ4000ကျော်လှည့်ကြည့်တင်တန်းပေးဆောင်သွားမှာဖြစ်ပါတယ်ခင်ဗျာ
နိုင်ကွန်းအိမ်ပါရှင် VOA မြန်မာပိုင်းကနေပို့ထူနေညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ် တော်သားရှင်များရှင်ရွေးကောက်ပွဲမှာမဲစင်းမာရွင်နေမှုတွေနဲ့ပတ်သက်ပြီးတော့ပြည်မြို့မှာတကူရောဆန္ဒဖော်ထုတ်ခဲ့တဲ့ဦးတင်ထေးဝင်းကိုပြည်မြို့ရဲတပ်ဖွဲ့ကဒီကနေ့အောက်တိုဘာလ23ရက်နေ့မနေ့ပိုင်းကဖမ်းဆီးလိုက်ပါတယ်။ပြည်မြို့နယ်ရဲတပ်ဖွဲ့ကအဲ့ဒီဆန္ဒဖော်ထုတ်ခဲ့သူကိုခံဝန်ကတိနဲ့နေ့လယ်ပိုင်းမှာပြန်လွတ်ပေးခဲ့ပေမဲ့လည်းမေးမှန်းစရာရှိလို့ဆိုပြီးတော့ရဲတပ်ဖွဲ့ဝင်တွေကပြန်လည်ခေါ်ဆောင်သွားခဲ့ပါတယ်။ရတဖွဲ့ကဒီလိုဒုတိယအကြိမ်လာကြတော့အချိန်မှာဦးတင်ထေဝင်းကိုကိုရနိုင်ကတိုက်ရိုက်ဆက်သွယ်မေးမြန်းထားပါရရှင်အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ 9:00 နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါရှင် Asia Set 7 Juru ကနေဖန်ယူကြည့်ရှုနိုင်ပါတယ်VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေတာပါ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့အင်တာနက်စာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ်ရှင်ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ် VOA ကနေ idiom အသုံးအင်္ဂလိပ်စာသင်ခန်းစာတွေကိုရေဒီယိုကနေနေ့စဉ်ပို့ချပေးနေသလိုဗီဒီယိုအစီအစဉ်ဖြစ်နေတဲ့အင်္ဂလိပ်စာလေ့လာနိုင်တဲ့တမနစ်စာအင်္ဂလိပ်စာနဲ့မချေမုံရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုလေ့လာနိုင်ကြပါတယ်ရှင်VOA ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်းည9နာရီမှာ Asia Set 7 Juru ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါနဲ့မကတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube နဲ့ Twitter နဲ့ Facebook စာမျက်နှာတို့ကနေပြီးတော့လည်းကြည့်ရှုလေ့လာနိုင်ကြပါတယ်ရှင်။VOA ကိုအင်တာနက်ကနေဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။သောတာရှင်တွေနားဆင်လို့ရတဲ့တဲ့ချင်းတွေတောင်းယူလို့ရတဲ့ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဖုန်းနဲ့ဓာတ်ရိုက်ဆက်သွယ်လို့သူတွေအတွက်ကတော့0939333555လေးကိုခေါ်ဆိုနိုင်တယ်လို့ fax နဲ့ဆက်သွယ်လို့ရင်တော့0939333555နဲ့ကိုဆက်သွယ်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ3နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါလေဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
ညချမ်းမတော်တာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့အော်တိုဘာလ23ရက်ပုတ်ထူးနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ25 30နဲ့51တို့ကနေညနေ9နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်ထုတ်လွှင့်တဲ့ဒုတိယပိုင်းမှာတော့ရွေးကောက်ပွဲနောက်ဆုံးရသတင်းတင်ပြချက်တွေနဲ့အတူ VOA ရဲ့ရွေးကောက်ပွဲဆိုင်ရာဆွေးနွေးခန်းတွေကိုလည်းနားဆင်ရမှာပါ။ဒီကနေ့နားဆင်ရမယ့်အစီအစဉ်ထဲမှာမြမရွေးကောက်ပွဲအပေါ်သုံးသပ်ချက်မှာတော့
မဲပေးကြမယ်ကိုကကိုဒီဖြစ်တယ်လို့ ਨੇ နေသွားကြမယ်ဆိုတဲ့ဟာပဲမြင်ကြတယ်သို့တော်လည်းဒီခါမှာပြောင်းလဲမှုကအမှန်အရေးကြီးတယ်ဆိုတဲ့ဟာ
မြန်မာနိုင်ငံရဲ့တုံးသက်သူတူဦးဖြစ်တဲ့ဒေါက်တာခင်မောင်ညိုပါရှင်အပြည့်စုံကတော့နောက်ပိုင်းမှာတင်ပြပေးသွားမှာပါခုအရင်ဆုံးတော့ရွေးကောက်ပွဲနဲ့ပတ်သက်တဲ့နောက်ဆုံးရသတင်းတွေထဲကကောက်နှုတ်ပြီးတော့ကိုအောင်အောင်နဲ့နန်းလဖိုင်တို့ကတင်ပြထားပါရရှင်
NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်ဟာဒီကနေ့မှာရှမ်းပြည်နယ်တာချီလိမြို့ကိုရောက်ရှိသွားပြီဖြစ်ပါတယ်။လေကြောင်းကနေတဆင့်တောရောက်တာဖြစ်ပြီးဒီကနေ့နေ့လယ်ပိုင်းမှာတာချီလိကိုဆက်ရောက်ခဲ့ပါတယ်။ရှမ်းပြည်နယ်ရွေးကောက်ပွဲခီးစဉ်အဖြစ်တောရောက်ခဲ့တာမှာတာချီလိလေးစိတ်ကနေမျိုးရင်းတောရောက်လမ်းတစ်လျှောက်ထောင်နဲ့ချီတဲ့ထောက်ခံသူတွေကတန်ချက်တွေထိုးကြွေးကြော်တန်တွေအော်ဟစ်ပြီးတော့ကြိုဆိုခဲ့ကြပါတယ်။ဒီကနေ့ညနေပိုင်းတာချီလိမြို့ကရှမ်းစာပေနဲ့ယဉ်ကျေးမှုကွင်းမှာကျင်းပတဲ့ဒေါန်ဆန်းစုကြည်ရဲ့ရွေးကောက်ပွဲအောင်နိုင်ရေးလူလူကိုတွေ့ဆုံဟောပြောပွဲကိုလည်းပရိသတ်ထောင်နဲ့ချီပြီးတော့တက်ရောက်ခဲ့ပါတယ်။ဒီခီးစဉ်အတွင်းမှာဒေါန်ဆန်းစုကြည်ဟာကျိုင်းတုံမြို့ကိုလည်းတွားရောက်ဖို့ရှိပါတယ်ခင်ဗျာ။
ပြည်ပရောက်မြန်မာနိုင်ငံသားတွေကြိုတင်ဆန္ဒမဲပေးနိုင်မဲ့ရက်ကိုနောက်တစ်ကြိမ်ထပ်မံထုတ်ပြန်သွားဖို့မြန်မာတာဝန်ရှိသူတွေကစီစဉ်နေပါတယ်။ဒါပေမဲ့လည်းရက်တည်တည်ချာချာတတ်မှတ်ထားတာမျိုးတော့မရှိသေးပါဘူး။အမားရင်းတွေများစွာရှိခဲ့တာကြောင့်မကျေနပ်မှုတွေကြဲကြဲလောင်လောင်ထွက်ပေါ်ပြီးမှအခုလိုရက်တိုးတတ်မှတ်ဖို့စီစဉ်တာပါ။ဂျပန်နိုင်ငံကိုပို့ရမဲ့ကြိုတင်ဆန္ဒမဲပြားတွေဟာအီဂျစ်နိုင်ငံကိုရောက်ရှိသွားတယ်လို့နိုင်ငံပိုင်သတင်းမီဒီယာမှဒီကနေ့ရေးသားထားပါတယ်။ကျိုတင်ဆန္ဒမဲပေးရမှာအမားအယွန်းတွေတော်တော်များများဖြစ်ခဲ့တာကိုဖော်ပြထားတဲ့ဆောင်းပါးတွေအတွင်းမြန်မာဒုတိယနိုင်ငံသားရေးဝန်ကြီးဦးတန့်ကျော်ကအခုလိုပြောဆိုခဲ့တာကိုကိုကာဖော်ပြထားတာပါပြီးခဲ့တဲ့ရက်ပိုင်းအတွင်းအာရှဒေသတွင်းကမြန်မာနိုင်ငံသားတွေအများပြားနေထိုင်ကြတဲ့ထိုင်းစင်ကာပူတောင်ကိုရီးယားဂျပန်နိုင်ငံတွေနဲ့အမေရိကန်ပြည်ထောင်စုနောက်ဥရောပနိုင်ငံတွေမှာကြိုတင်ဆန္ဒမဲပေးရမှာတက်ဆိုင်ရာတာဝန်ရှိသူတွေရဲ့လုပ်ပုံကင်ပုံနီးစနစ်မမှန်တာကြောင့်မဲပေးခွင့်မရသူဥယျာဉ်အများအပြားရှိခဲ့တယ်ဆိုပြီးပြောဆိုမှုတွေကြဲကြဲလောင်ထွက်ပေါ်ခဲ့တာပါကြိုတင်ဆန္ဒမဲပေးခွင့်ရှိသူစီးရဲမှာမပါဝင်တာဒီစီးရဲမှာပါပေမဲ့လည်းပေးရမဲ့မဲပြအရေးအတွက်ပြည့်ပြည့်စုံစုံမရရှိခဲ့တာနဲ့တချို့ဆိုဆန္ဒမဲပြလုံးဝမရရှိခဲ့တာမျိုးကြောင့်ရွေးကောက်ပွဲကော်မရှင်နဲ့တက်ဆိုင်ရာနိုင်ငံတွေကတန်ယုံတွေရဲ့တာဝန်ယူမှုနဲ့ပတ်သက်လို့မဲပေးသူတွေကမေးခွန်းထုတ်ခဲ့ကြပါတယ်။ဆယ်စုနဲ့အတော်ကြာကြာစစ်အစိုးရရဲ့ဖိနှိပ်မှုတွေနဲ့စီးပွားရေးကျက်တဲမှုတွေကြောင့်တန်းနဲ့ချီရဲ့မြန်မာနိုင်ငံသားအများအပြားဟာနိုင်ငံကနေထွက်ပြေးပြီးတခြားနိုင်ငံတွေမှာရွှေ့ပြောင်းအခြေကျနေထိုင်ခဲ့ရပါတယ်။ဒါပေမဲ့လည်းနိုင်ငံပေါင်း38နိုင်ငံကကြိုတင်ဆန္ဒမဲပေးဖို့တောင်းခံသူဦးရေဟာ3000လောက်ပဲရှိတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြီးခဲ့တဲ့အပတ်အတွင်းပြောဆိုခဲ့ပါတယ်ရှင
်။ရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေအနေနဲ့ပတ်မလိုက်ဖို့နဲ့ရွေးကောက်ပွဲဥပဒေချိုးဖောက်သူတွေကိုအရေးယူဖို့ဆန္ဒပြတောင်းဆိုသူတဦးကိုလုံခြုံရေးရဲတွေကဖမ်းဆီးထိန်းသိမ်းလိုက်ပါတယ်။ဒီကနေ့မနက်ပိုင်းကပြည်မြို့လယ်မှာရှိတဲ့ဗိုလ်ချုပ်ကြောက်ရွံ့ရှိမှာအခုလိုဆန္ဒပြနေစဉ်အဖမ်းဆီးခံခဲ့ရတာပါ။နိုင်ငံတကာအထောက်ပံ့အနေနဲ့ပြည်သူ့ဗန္နာအပြစ်သုံးထားတဲ့ရွေးကော် 30 ရာနှုန်းလုံးဝလက်မခံရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနဲ့အဖွဲ့ပတ်မလိုက်ဖို့တောင်းဆိုထားတဲ့စာသားတွေကို V9 နဲ့ချက်ပေါ်မှာရေးသားပြီးတော့ဆန္ဒထုတ်ဖော်တာပါ။ဦးတင်ထေးဝင်းဆန္ဒပြပြီးမကြခင်မှာပဲလုံခြုံရေးရဲတွေကသူ့ကိုလာရောက်ဖမ်းဆီးသွားတာဖြစ်ပါတယ်။ဒါ့အပြင်လည်းအမှုဆွဲတင်တာမျိုးတော့လုံးဝမဟုတ်ပဲရွေးကောက်ပွဲနီးလာချိန်မှာမလိုလားအပ်တဲ့ပြဿနာတွေဖြစ်မှာဆိုတဲ့အတွက်အခုလိုထိန်းသိမ်းခဲ့တာဖြစ်တယ်လို့သက်ဆိုင်ရာရဲအရာရှိကပြောကြားကြောင်းသတင်းတွေမှာဖော်ပြကြပါရခင်ဗျာ
။ရွေးကောက်ပွဲသတင်းကောင်းထုတ်ချက်ကိုကိုအောင်အောင်နဲ့နန်းလဖိုင်တို့ကတင်ပြပေးသွားတာပါရှင်။ကျမတို့ရဲ့ဆက်ပစ္စည်းချိုးယွင်းမှုကြောင့်ရွေးကောက်ပွဲကော်မရှင်ကိုဆန္ဒပြသူကိုဖမ်းဆီးခဲ့ဖန်စီခံရတဲ့တဲ့င်းချက်ချင်းထုတ်လွှင့်မပေးနိုင်ခဲ့တဲ့အတွက် VOA Wine တော်သားတွေကတောင်းပန်ပါတယ်။ခုတော့အဲ့ဒီတဲ့င်းကိုပြန်ပြီးထုတ်လွှင့်ပေးပါမယ်။ရွေးကောက်ပွဲမဲ့စီရင်မာရွေးနေမှုနဲ့ပတ်သက်ပြီးပြည်မြို့မှာတကူရောဆန္ဒဖော်ထုတ်ခဲ့သူဦးတင်ထေးဝင်းကိုပြည်မြို့ရဲတပ်ဖွဲ့ကဒီကနေ့အောက်တိုဘာလ23ရက်နေ့မနေ့ပိုင်းကဖမ်းဆီးလိုက်ပါတယ်။ပြည်မြို့နယ်ရဲတပ်ဖွဲ့ကအဲ့ဒီဆန္ဒဖော်ထုတ်ခဲ့သူကိုခံဝန်ကတိနဲ့နေ့လယ်ပိုင်းမှာပြန်လွှတ်ပေးခဲ့ပေမဲ့လည်းမေးစရာရှိလို့ဆိုပြီးတော့ရဲတပ်ဖွဲ့ဝင်တွေကပြန်လဲခေါ်ဆောင်သွားခဲ့ပါတယ်။ရဲတပ်ဖွဲ့ကဒီလိုဒုတိယအကြိမ်လာခေါ်ရတဲ့အချိန်မှာဦးတင်ထေးဝင်းကိုကိုရနိုင်ကတည့်ရက်ဆက်သွယ်မေးမြန်းထားပါတယ်ရှင်။
ဒီနေ့မနက်ဦးတင်ထေးဝင်းကဒီမြို့မှာဆန္ဒပြဖို့လှုပ်တော့ဒါကိုပြည်ရဲစခန်းကဖမ်းသွားတယ်လို့ကြားပါတယ်အဲ့ဒါဟုတ်ပါသလား
ဟုတ်ပါရဲ့ခင်ဗျာကျွန်တော်တော်တော်စစ်စစ်ခံဝင်တဲ့အခုကျွန်တော်ပြန်လွတ်တာပြန်လွတ်ပြီးကျွန်တော်အိမ်ရောက်အောင်ရေးသေးတယ်အခုအဲ့မြို့မှာရဲစခန်းကကျွန်တော်တခါပြန်လာခေါ်လို့ကျွန်တော်လူရဲကိုဦးစော်မင်းလာခေါ်လို့အခုကျွန်တော်ပြန်လိုက်တာပါခင်ဗျာမရောက်သေးဘူးစခန်းကိုကျွန်တော
်ဘာအတွက်ပြန်လာခေါ်တာလဲ
မင်းစီအကြံသေးလို့ပြောပါတယ်ခင်ဗျာစစ်စီအကြံသေးလို့ပြောပါတယ်ခင်ဗျာ
မနက်တုန်းကဘာကြောင့်ဖမ်းတယ်လို့ပြောလဲ
ရုပ်ကပွန်နာနီးတဲ့ကြောင်နောက်တစ်ကြောင်ကကျွန်တော်ယူဒီရင်းစုကြီးပုံမှန်နဲ့ညိတယ်လို့သူပြောပါတယ်ခင်ဗျာကျွန်တော်ဟိုဒီခွင့်ပြုမိတ်မတင်လို့ပြောပါတယ်ကျွန်တော်တကူတော်ပြတာလေအဲ့ဒါသူကအဲ့အကြောင်းပြချက်ကနှစ်ခုပြပါတယ်ခင်ဗျာ
အဲ့တော့ဦးတင်ထေးဝင်းကဘယ်လိုရည်ရွယ်ချက်နဲ့ဒီဟိုလူမျိုးတကူတော်ဆန္ဒပြတာလဲ
အာကျွန်တော်ကဒီပထမအဆင့်မဲဆင်းတွေဆိုတော့ကျွန်တော်အိတ်ကလေးပတ်စံဆိုင်ပြီးတော့အဲ့မဲဆင်းတွေကိုကျွန်တော်ကဒီပေါလီပုံစံ၃လို့၄လို့၄ကငယ်လို့နဲ့ကျွန်တော်အုပ်စုစရိယာမှာရှိနေတဲ့မဲဆင်းအမားတွေကျွန်တော်ပြင်ဆင်ပြီးတော့တင်လိုက်ပါတယ်ရကြီးရွက်ကဥက္ကဋ္ဌကိုတင်လိုက်တော့ဒုတိယအကြိမ်လည်းပြန်လဲထွက်လာတော့အဲ့ဒါကြီးကငကိုတိုင်းမှာမှားနေပါပြီပြည်ကျွန်တော်ကစိတ်ထဲမှာမခံရနိုင်ဘဲကျွန်တော်ထားပြတာ
အဓိကတောင်းဆိုခဲ့တာက
အဓိကတောင်းဆိုခဲ့တာ30ရာခိုင်နှုန်းကတောင်းယူမယ်ဆိုတာကိုကျွန်တော်ကမကျေနပ်လို့ရာနှုန်းကြီးတောင်းယူရမယ်ကျွန်တော်တောင်းဆိုတာနောက်တစ်ခါကကျွန်တော်ကဒီအတိုက်ခံပါတီတွေဘက်ကဖောင်းပြီးလို့ရှိရင်ဆက်ချင်းအေးယူတယ်အာဏာရပါတီဘက်ကကျတော့အေးမယူလို့ကျွန်တော်အဲ့ဒါကိုကြေယူသေးဖို့ကျွန်တော်ကပြတာ
အဲ့တော့ငါဦးတင်သေးဝင်းကိုအမှုဖွင့်တာတွေပါတယ်ရှိလားဘ
ယ်လိုခင်ဗျာလုံးဝအမှုမဟုတ်ဘူးခင်ဗျာဟာကျွန်တော်အဲ့ဒီဘေးနိုင်တစ်ခုကျွန်တော်ဆွဲတာဘေးနိုင်တစ်ခုနဲ့ဝတ်တုံးလေးနဲ့ထားတာအဲ့ဒါကိုရှာဖွေပုံစံနဲ့သိမ့်ချပါတယ်ခင်ဗျာ ကျွန်တော်ပြန်လွတ်တာကဟိုဥဆိုမှုကနောက်ကျနေတယ်ကျွန်တော်ညနေဟောတော့မှ2နာရီခွဲတော့မှကျွန်တော်ဟုတ်တယ်နော်2နာရီခွဲတော့မှကျွန်တော်ပြန်ရတာခင်ဗျာဥဆိုမှုနောက်ကျနေတယ်ကျွန်တော်စကန်ကတော့ချက်ချင်းပြန်လွတ်တာ
ဖန်ခံထားတဲ့အချိန်မှာဥတင်သေးဝင်နေရပြရတာရောဘယ်လိုအခြေအနေရှိလဲ
လွတ်လွတ်လပ်လပ်ပဲခင်ဗျာအပြင်မှာပဲကျွန်တော်လွတ်လွတ်လပ်ပဲလို့ဖန်ရလို့ပုံစံလို့တော့မဟုတ်ဘူးပေါ့အဲ့တော့ကျွန်တော်ခေါ်ယူပြီးမင်းများစစ်ဆေးတဲ့ပုံစံမျိုးအဲ့လိုပဲထားတယ်စကန်ကတော့လေ
အခုပြန်ခေါ်တဲ့ဥစ္စာကဘာကြောင့်ဆိုပြီးတော့ပြောလဲ
အဲ့ကျွန်တော်မင်းတွေကကြံရည်လို့ပြောပါတယ်ခင်ဗျာကျောင်းဘာမှတော့မပြောသေးဘူးကျွန်တော်ဒီရဲ့ဦးဇော်မင်းကိုကျွန်တော်လာခေါ်ရတယ
်အခုဦးဇော်မင်းနဲ့အတူတူရှိနေတယ်ပေါ့
ဟုတ်ကဲ့ပါခင်ဗျာကျွန်တော်ရွာကျွန်တော်ညီနဲ့ကျွန်တော်ဆိုင်ကယ်စီးနေလိုက်တာ
ဦးဇော်မင်းနဲ့ရောပြောလို့ရမလား
ရောရရပါတယ်ခင်ဗျာကျွန်တော်ပေးလိုက်မယ်လေ
ဟုတ်ကဲ့ဟုတ်ကဲ့
ပိုလိစ်ကားကြွဘီအိုမြန်မာပိုင်းကဘီအိုမြန်မာပိုင်းကအဲ့ဒီကျွန်တော်ဝင်ကြာဘိုလိစ်ကပြောလို့မရသေးဘူးပြောပါခင်ဗျာ
အော်ဟုတ်လား
ဟုတ်ကဲ့ပါခင်ဗျာ
ဥဇော်မင်းကိုပြန်ပြီးတော့ဟိုခေါ်တာနဲ့ပတ်သက်ပြီးတော့သူ့ကိုနည်းနည်းလေးမေးကြည့်လို့အဲ့ဒါကြောင့်ပါ
ဟုတ်ကဲ့ကျွန်တော်တို့မဖြစ်သေးဘူးလို့ပြောပါရစေခင်ဗျာကျွန်တော်တို့ကြည်သူတယောက်အနေနဲ့တကယ်မှားတဲ့ဥစ္စာကိုဒီနိုင်ငံတကာကနေစောင့်ကြည့်မဲ့အခါကျတော့ကျွန်တော်တို့ထွက်ပြီးတော့ဆန္ဒကိုရင်တွေကဆန္ဒကိုထုတ်ဖော်တဲ့ဥစ္စာမှာထုတ်ဖော်အခွင့်မရဘူးမိမိပိုင်းလေးတွေကျွန်တော်တို့သူ့ကိုဒီလိုဖမ်းဆီးတယ်ဆိုတာကဒါပွင့်လင်းမြင်သာမှုသူ့လုံးလုံးမရှိဘူးပေါ့နော်နိုင်ငံတကာက
ဆန္ဒဖော်ထုတ်ခဲ့သူဦးတင်ထင်းဝင်းဟာပြည်မျိုးနယ်တဲကုန်းကြီးရွာအုပ်စုစင်ပိုက်ကြီးရွာကဖြစ်ပြီးတော့အသက်48နှစ်ရှိပြီဖြစ်တယ်လို့သိရပါတယ်ခင်ဗျာ
ကိုရန်နိုင်ငံမင်းမြန်တင်ပြတော်ရပါရှင် VOA မြန်မာပိုင်းစီစဉ်ကနေရွေးကောက်ပွဲနဲ့ပတ်သက်တဲ့အထူးစကားဝိုင်းစီစဉ်ကိုထုတ်လွှင့်ပါမယ် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌတောင်ဆန်းစုကြည်ရဲ့ရခိုင်ခီးစဉ်အပေါ်တုံသက်ချက်ပြည်ပရောက်မြန်မာနိုင်ငံသားတွေရဲ့ကြိုတင်မဲ့ပေးမှုအခြေအနေဆရာရီအပေါ်မြန်မာနိုင်ငံရဲ့တုံသက်သူတွေဖြစ်တဲ့ဒေါက်တာခင်မောင်ညို East ဦးစီသူအောင်မြင့်နဲ့ဒေါက်တာရံမျိုးသိန်းတို့နဲ့အတူ VOA မြန်မာပိုင်းအစီအစဉ်ရန်ကုန်ရုံးခွဲတာဝန်ခံဒေါက်ခင်ဆိုဝင်းကဆွေးနွေးတင်ပြထားပါရယ
်ဒီနာရှိ VOA ရေကောက်ပွဲအစီအစဉ်ပိုင်းကကြိုဆိုပါရယ်ဒီနေ့ဒီပိုင်းရေကောက်ပွဲနဲ့ပတ်သက်ပြီးဆွေးနွေးမယ့်အစီအစဉ်တွေထဲမှာပါဝင်ဆွေးနွေးမယ့်ပုဂ္ဂိုလ်တွေကတော့ဒေါက်တာခင်မောင်ညိုရယ်ဦးစီယာစာရေးဆရာဦးစီသူအောင်မြင့်ရယ်ဒေါက်တာရံမျိုးသိန်းတို့ဖြစ်ပါရယ်ဘာလို့ဒီနေ့စပြီးဆွေးနွေးကြတာတော့လေဟိုကပေါ့ဒီမြန်မာဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ရဲ့ရခိုင်ပြည်နယ်ခီးစဉ်ပေါ့နော်ဟိုအများအရင်တုန်းကစိုးရင်ခဲ့ကြတာလည်းရှိတာပေါ့ဒီဒေါအောင်ဆန်းစုကြည်ပေါ်မှာရခိုင်ဒေသခံတချို့ ਆ ပေါ့လေဘုံဝင်မကြတာတွေရှိတယ်ဆိုပြီးတော့အများစိုးရင်မှုလုံခဲ့ကြပါတယ်သူ့အသက်အန္တရာယ်စိုးရင်နေဆိုပြီးဖြစ်ခဲ့ကြပါတယ်ဒါပေမဲ့လည်းဒီခီးစဉ်ကြီးကဟိုအောင်မြင်အထမြောက်တယ်လို့ပြောအောင်မှာပေါ့နော်အဲ့တော့ဒီခီးစဉ်နဲ့ပတ်သက်ပြီးတော့ဒေါက်တာရံမျိုးသိန်းအနေနဲ့ဘယ်လိုများသုံးသပ်လို့ရပါလဲရှင
်ကျွန်တော်မြင်ကတော့ဒေါအောင်ဆန်းစုကြည်ရဲ့ရခိုင်ပြည်နယ်ခီးစဉ်ဟာဟိုနိုင်ငံရေးအရာပေါ့လေဟိုအရေးပါတဲ့ခီးစဉ်တစ်ခုလို့ကျွန်တော်ကတော့မြင်ပါတယ်အထူးသဖြင့်တော့ကျွန်တော်ဆိုလိုချင်တဲ့သဘောကရခိုင်ပြည်နယ်ရဲ့မြောက်ပိုင်းနဲ့တောင်ပိုင်းပေါ့လေနှစ်ပိုင်းမှာကြည့်မယ်ဆိုရင်ကျွန်တော်တို့တောင်ပိုင်းအချမ်းဟာ2010ရွေးကောက်ပွဲမှာလက်ရှိအာဏာရပြည်တော်စုတန်းခိုင်နဲ့ဖွံ့ဖြိုးရေးပါတီကအနိုင်ရထားတဲ့မဲဆန္ဒနယ်ပြည်ဖြစ်တဲ့အခါကျတော့ဒေါအောင်ဆန်းစုကြည်အခုသွားတဲ့ရခိုင်ပြည်နယ်တောင်ပိုင်းခီးစဉ်ဟာလာမယ့်2015ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီတို့နိုင်ငံရေးအရစီးကျင်းထိုးဖို့အတွက်အားကောင်းမောင်းတန်ဖြစ်စေတဲ့ခရီးစဉ်တစ်ခုလို့ကျွန်တော်ကတော့သုံးသပ်ပါတယ
်ဟုတ်ကဲ့ပါအခုပဲဒေါ်ဆန်းစုကြည်သွားပြီးတော့ပြန်ရောက်လာပြီးကြံကုန်ပေါ့နော်အခုသတင်းထွက်လာတာကတမနာကြီးဦးသိန်းစိန်ကလည်းရခိုင်ပြည်နယ်ခရီးစဉ်သွားမယ်တောင်ကုတ်ကိုပဲသွားမယ်လို့ပြောပါတယ်အဲ့တော့ဆရာဦးစီသူအောင်မြင်ပြောမှုဓာတ်လေးတွေရှိပါတယ်ဟိုဒေါ်ဆန်းစုကြည်သွားပြီးတဲ့နောက်ပိုင်းမှာဒီလိုရွေးဒီနိုင်ငံတော်ခေါင်းဆောင်တွေသွားတဲ့ခီးစဉ်တွေပေါ့နော်ဒေါက်တာရံမျိုးသိန်းပြောခဲ့တာလားတော့မသိဘူးကျမကဒေါက်တာဦးစီသူအောင်မြင်နဲ့မှားသွားလို့လေဒါပေမဲ့ဦးစီသူအောင်မြင်ဒီပေါ့လေဒီဒေါက်တာဆန်းစုကြည်သွားတဲ့ဒီမဲဆက်စီယွေးခီးစဉ်ပြီးပြီးချင်းဆိုသလိုပဲသမရာကြီးသွားမယ်ဆိုတဲ့သတင်းထွက်ပေါ်လာတာပါဒီကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုများသုံးသပ်ချက်မှလဲရှင
်အဓိကကတော့အခုဟာမဲဆက်စီယွေးကာလဖြစ်နေလေမဲဆက်စီယွေးကာလမှာဟိုတမျိုးကြအတိုင်းဆိုရင်တော့ဒါတစ်ဖက်ကခေါင်းဆောင်တွေလာပြီးတော့မဲဆွေသွားတယ်လူလူကလည်းဒါအုံကျွတ်ထောက်ခံတယ်ဆိုရင်အခြားပါတီကလည်းသူလည်းစဉ်းစားမှာပဲဒါဘာလုပ်ကြမလဲဆိုပြီးတော့မှစဉ်းစားတဲ့ခါကျတော့ပြည်ခိုင်မျိုးပါတီမှာကအဲ့လိုမျိုးတက်သက်ဟိုလုပ်ဖို့ကျွန်တော်ထင်တယ်သူတို့မှာအစီအစဉ်ရှိဖို့မရဘူးအစီအစဉ်လည်းဟိုမလွယ်ဘူးတိတ်မကြခင်တော့ဆိုရင်အခုဒီရက်ပိုင်းတွင်းမှာပါပဲ ARD တိုင်းမှာ26မိနစ်လောက်သူတို့ခေါ်လိုက်တယ်26မိနစ်ဆိုတကယ်တော့အများကြီးပါပဲခေါ်ပြီးတော့ဘောလုံးကွင်းနဲ့စုပါညာပေါ့နော်မိခွန်ပြောပါညာဒီမှာလည်းနေပြည်တော်မှာဖြစ်တယ်လို့ပဲတစ်ချိန်ပြန်ဖြစ်တယ်ပြန်ဖြစ်တယ်ဆိုတာကပွဲမပြီးခင်အဲ့ဒါထပ်ပြန်တော့ဒ ီအားကစားကိုဝင်းကိုတော့တော့ခဏခတ်လိုက်ရတယ်ဆိုတဲ့သဘောရှိတယ်ဆိုတော့သူတို့အနေနဲ့လုံနိုင်တာကတော့ဒါသမရကြီးရဲ့ခီးစဉ်ပေါ့သမရကြီးရဲ့ခီးစဉ်မှာဆိုရင်သူကဒါနိုင်ငံတော်ရဲ့ဒါဘတ်ဂျက်တွေပါလေအသုံးပြုပြီးတော့မှဟိုဗါလေဒေသခံတွေအတွက်လုပ်ပေးကင်ပေးတာတွေရှိမယ်အဲ့ဒီနီးနဲ့များမဲတွေပါလေလိုချင်လို့လုပ်တလားတော့မပြောတတ်ဘူးပေါ့နော်ဒါအခုကတရင်အခုမှရတာဟုတ်ဒေါ်စုခီးစဉ်နဲ့ပတ်သက်လို့ဟိုကျွန်တော်တို့ဟိုနားလေတာတော့တစ်ချက်ပဲရှိပါတယ်အဲ့ဒါဗါလေဆိုတော့ကျွန်တော်တို့တိုင်းပြည်မှာဒီကောလာဟာလာတွေဒီအကြောက်စိတ်တွေပေါ့နော်အဲ့ဒီဟာတွေဖြန့်ဖြူးပြီးတော့မှဟိုလုံနေတဲ့နိုင်ငံရေးရာရှိခဲ့တယ်အဲ့တော့ရှေ့မတိုက်ခင်မှာဆိုရင်အဲ့လိုပဲကြားခဲ့ရတယ်လေဒေါ်စုပဲဒါရခိုင်ပြည်နယ်ကိုတွားလိုက်တယ်ဆိုရင်ပြည်ပခါတွေပေါ်ပေါက်လာမယ်အကြမ်းဖက်မှုတွေပေါ်ပေါက်လာမယ်ဆိုပြီးတော့မှဒါတွေကောလာဟလတွေဖြန့်ကြပေါ့နော်အကြောက်တရားတွေနဲ့အဲ့ဒါပြောကြဆိုကြဒါပေမဲ့လက်တွေ့ဒီခီးစဉ်ကိုတွားလိုက်တဲ့ခါကျတော့ဒါတွေကမမှန်ပါဘူးဆိုတော့ဟိုသဘောကိုဖော်ပြပြီးသားဖြစ်သွားတော့ဒါတော်တော်ကောင်းတဲ့ခီးစဉ်ပေါ့တကယ်လို့ဒါဒေါ်အောင်ဆန်းစုကြည်ကအဲ့ဒီရခိုင်ပြည်နယ်မြောက်ပိုင်းကိုတွားခဲ့တယ်ဆိုရင်လည်းဒီလိုရလမျိုးထွက်မှာပဲလို့တော့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ပါဒီခိုင်ပြည်နယ်ဒီမြောက်ပိုင်းကိုမသွားဘဲနဲ့ဒေါ်အောင်ဆန်းစုကြည်ကဟိုရှောင်လိုက်တဲ့သဘောကတော့ပေါ့လေဒီရခိုင်တိုင်းရင်းသားပါတီတွေကအနေနဲ့ရတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာတော်တော်လေးအားကောင်းတဲ့ခါကျတော့ဒါသူတိုင်းရင်းသားချစ်ကြည်ရေးအရာပေါ့နော်ဒါသူ့တဲစီယုံရေးတစ်ခုဖြစ်တယ်လို့မြင်ပါတယ်ကျမဒါတော့ကျမကိုယ်ပိုင်သုံးသပ်ချက်ပေါ့လေဒေါက်တာအေးမောင်တို့ကလည်းစကားပြောကြည့်တဲ့အခါမှာဒီမြောက်ပိုင်းအနေနဲ့ကတော့ရခိုင်တိုင်းရင်းသားပါတီတွေကိုဦးစားပေးလိုက်တယ်ဆိုတဲ့သဘောလို့ကျမကတော့ဒါကျမကိုယ်ပိုင်အနေနဲ့သုံးသပ်တာပါဆရာဘယ်လိုမြင်ပါလဲရှင်
အဲတကယ်တကယ်တော့ဒီတောင်ပိုင်းကတော့အရေးပိုကြီးနေတော့ဒီချိန်မှာတော့တော့ဒီမြောက်ပိုင်းကျတော့လည်းရခိုင်ဘက်ကိုပေးတာတော့ဟုတ်ပါတယ်တော့ဆန်းစုကြည်ရဲ့ဒီ NLD အဖွဲ့တွေအကုန်လုံးကလည်းဒီတောင်ပိုင်းမှာဝင်နေတာလည်းရခိုင်တိုင်းရင်းသားတွေပဲဖြစ်တယ်လေသူတို့အချင်းချင်းညီညွတ်မဲ့အရေးကိုမြင်နေရတယ်အဲ့တော့ကိုစီစောအောင်မြတ်ပြောတာအရန်ကောင်းတဲ့ဟာတခုကတော့ခေါ်လာဟာလာတွေရှိတယ်အဲ့ဒီဟာကိုကျွန်တော်တို့ကဘလို့လို့ကြော်ထွားမယ်ကြော်ထွားနိုင်တဲ့ဟာအကောင်းဆုံးကတော့ကိုယ်တိုင်သွားကိုယ်တိုင်လုပ်ကြည့်ပါပဲအဲဒီနေ့ဖြစ်နေတဲ့မဲဆွဲတဲ့ကိစ္စတွေမဲပေးတဲ့ကိစ္စတွေအဲ့ဒီအကြောင်းလေးလဲကျွန်တော်တို့ကတကယ်လုပ်နေတဲ့လူတွေနေရာကိုရောက်ကြည့်သွားကြည့်ကြည့်ပါပဲသိမှာပေါ့နော်အဲ့ဒါဟုတ
်ပါတယ်အဲ့ဒါအခုဟိုဒီရွေးကောက်ပွဲနီးကန်လာတာနဲ့အများဒီတိပရောက်မြန်မာနိုင်ငံသားတွေကြိုတင်မဲတွေပေးနေကြပါပြီအဲ့သတင်းတွေကလည်းတော်တော်လေးကိုပြန့်နှံ့နေပြီပေါ့နော်ဥမာဒီ social ဒီ media တွေဒီ Facebook ကနေဆိုလို့ရှိရင်နိုင်ငံပေါင်းစုံကသတင်းတွေကြားသိနေရပါတယ်ဥပမာမြန်မာတွေအများဆုံးနေထိုင်တဲ့ဒီထိုင်းနိုင်ငံစင်ကာပူနိုင်ငံမလေးရှားနိုင်ငံနောက် American ပြည်ထောင်စုနောက် Germany နိုင်ငံ British နိုင်ငံပေါ့အဲ့ဒီနေရာတွေအားလုံးလုံးလုံးမှာအနည်းနဲ့အများဆုံးဆိုလို့ဒုက္ခရောက်ကြပါတယ်ဥပမာအထူးသဖြင့်ဆိုလို့ရှိရင်စင်ကာပူမှာရှိနေတဲ့ဒီတွေ့နေရတဲ့မြင်ကွင်းတွေပေါ့နော်ဒီ Facebook မှာတွေ့နေမြင်ကွင်းတွေစိတ်မကောင်းစရာတွေလည်းတော်တော်လေးတွေ့ရပါတယ်။ဆရာသားကိုယ်တိုင်ကစင်ကာပူမှာကြိုတင်မဲပေးတယ်လို့ကြားရတယ်ဆရာ။အဲ့တော့သူ့အတွေ့အကြုံမျိုးဆရာပြန်မျှပေးပါအောင်ဆရာ
။အဲ့တော့တကယ်တော့ဒီ loud ပေါ့လေသူတို့စိတ်ဝင်စားမယ်လို့လည်းဘယ်သူမှမယူဆဘူး။ဘာကြောက်လဲဆိုရင်မဲပေးကြမယ်။ကိုယ့်ဟာကိုယ်ဒီဖြစ်တယ်လို့နဲ့နေသွားကြမယ်ဆိုတဲ့ဟာပဲမြင်ကြတယ်။သို့တော်လည်းဒီခါမှာပြောင်းလဲမှုကအမှန်အရေးကြီးတယ်ဆိုတဲ့ဟာက social media မှာအရင်ကမြင်လာပြီးဒေါ်စုရဲ့စီယုံမှုတွေပေါ့နော်။တကယ်ကောင်းတဲ့ဟာကိုမြင်လာတော့အပြင်ကလူတွေတက်တက်ကြွကြွဖြစ်လာတယ်။အဲ့တော့သူတို့စင်ကာပူမှာဆိုလူ100,000လောက်မဲပေးဖို့စီရင်ပေးတာလေ။ပြီးတော့ကျွန်တော်သားတို့ကလည်းတော့သွားမယ်ပြီးမှာပေါ့ AC ပဲလုပ်မယ်ဒါပေမဲ့ကြာတဲ့လူကညလဲအိတ်ဆောက်တဲ့လူရှိရင်မနေ့3နိုင်လောက်သွားတာအချိန်ရှိတယ်အဲ့တော့မနေ့စောသွားရတဲ့ဆိုရင်လဲဟိုရထားကရထားမရှိဘူးလေတက္ကစီနဲ့သွားတက္ကစီကဆိုတော့တို့ဟိုမှာနိုင်ငံခြားမှာပတ်စံစုတဲ့လူဆိုတော့တက္ကစီနဲ့သွားရမယ်ဆိုတော့တို့နည်းနည်းဝင်လွေးလေးတယ်ဒါပေမဲ့သွားကြတယ်အဲ့မနေ့စောတက္ကစီနဲ့သွားတယ်မနေ့9နိုင်ကနေပေါ့သွားတယ်ဟိုမှာစောက်တော့ပေါ့ညနေနော်6နိုင်လောက်မှမဲပေးရတယ်ဆိုရင်ညဘောလင်းပေါ်အချိန်က73နိုင်လောက်ကြာအဲ73နိုင်လောက်ကြာတဲ့အချိန်မှာသူတို့တန်းစီနေတယ်ဒါပေမဲ့9နိုင်သွားတဲ့လူကဆရာဟောနောက်ကျနေပြီသူအရှိမလူ3,000ရှိတယ်ဒါပေမဲ့3,000ပဲတို့ပေးမယ်လို့မပြောဘူးညနေ4နိုင်ကြာမှတိုင်းဝါလူတွေထွက်လာတော့လူ3,000မှမဲပေးရမယ်ကျန်တဲ့လူတူကူရင်းမှုတော့ပြန်တော့တယ်တနေ့ကုန်စောင့်ပြီးတော့မပေးရအောင်ဆိုတော့သူတို့ဘယ်စိတ်ကောင်းမှာလဲဒါကတော့ပြန်တဲ့လူလည်းပြန်ကြတော့ပေါ့ကျွန်တော်သားတွေကတော့သူတို့မရရအောင်လို့သူတို့ကကွန်ပျူတာသမားတွေဆိုတော့သူတို့လည်းဒီမဲပြုံတဲ့ဝင်ခွင့်ကတော့သူတို့ရအောင်လို့သူတို့လုပ်ယူပြီးတော့တွားလာပဲဒါပေမဲ့ဒီဟာတွေကကောင်းလားမကောင်းလားတော့ကျွန်တော်တို့လည်းမပြောနိုင်ဘူးသို့တော့အဲ့ဒီမှာဒီပြည်သူတွေကဘလောက်လဲဆိုရင်ဘေးမှာရေလာပေးတဲ့လူတွေအစားအသောက်ကျွေးတဲ့လူတွေဒီအော်ရင်းပေါ့တွိုင်လက်တွေအဲ့ဒါငှားပြီးတော့ဒီဘေးမှာလာချပေးတဲ့လူဒီဟာပြည်သူတွေပဲလုပ်တာအဲ့ထဲမှာမဲမပေးရတဲ့လူတွေကအများသောဖြင့်အဲ့ဒီပုံစံမျိုးလာလုပ်ပေးကြတယ်မဲပေးခွင့်မရှိဘူးဆိုတာလေတချို့ဟိုမှာလင်မယားနှစ်ယောက်ရှိတယ်ကျွန်တော်သားနဲ့သူ့မိန်းမဆိုသူ့မိန်းမမဲစင်းနဲ့မပါဘူးပေါ့အဲ့လိုမျိုးဖြစ်သွားတယ်အဲ့လိုပဲကျွန်တော်တူတယ်ဆိုဂျပန်မှာဆိုသူနဲ့သူ့အမျိုးသမီးဆိုရင်လည်းသူကမဲပေးခွင့်ရှိတယ်သူ့အမျိုးသမီးကမဲပေးခွင့်မရှိဘူး ဲ့တော့တကယ်တမ်းရွေးကောက်ပွဲနေကြရင်တိုင်းပြည်ထဲမှာဘာဖြစ်မလဲဆိုတာတို့အယမ်းစိတ်ပူနေကြပါလေဟိုမှာတော့မှဒီလိုဖြစ်ရင်တို့တိုင်းပြည်ကဘယ်လိုဖြစ်မလဲဟိုမှာတော့မှဘေးကလာကြည့်တဲ့စင်ကာပူရဲတွေကပြောကြတယ်မင်းတို့ဗမာတွေဒါတွေမလုတ်တတ်ဘူးလားဆိုတော့ကျွန်တော်တော်တော်ရှက်သွားတယ်လေအဲ့တော့ကျွန်တော်တို့ကအရင်ကဆိုစင်ကာပူကလူတွေဗမာပြည်မှာတော့ကြောင်းလန်နေဖို့အမှန်တန်စူးစမ်းရတဲ့လူတွေနော်အဲ့ဒီလူတွေကကျွန်တော်တို့အထက်ကိုရောက်အောင်ဖြစ်သွားရတဲ့ဟာစီမံအုပ်ချုပ်မှုဒီလိုမျိုးဖြစ်သွားရတဲ့ဟာအမှန်တန်ဆိုးပါတယ်ကျွန်တော်တန်ယုံအပြစ်တင်တာမဟုတ်ဘူးတန်ယုံကလူက9ယောက်လောက်ရှိတယ်သူတို့ကအပူအလုတ်လည်းလုတ်ရတယ်အမှန်တန်သနာစရာကောင်းတယ်သူတို့ဒီအလုတ်တွေကိုဘယ်မှမလုတ်ဘူးလေတော့ညွှန်ကြားချက်အတိအကျလည်းမရဘူးဒါလုတ်လို့ရတယ်ဘယ်လိုလုတ်လို့ရတယ်ဆိုတာကိုသူတို့မပြောတဲ့အတွက်သူတို့ကထုံးစံတိုင်းပေါ့ခိုင်းတဲ့လောက်ပဲလုတ်ရဲတာပေါ့နော်လုတ်လို့မတတ်ဘူးမဟုတ်ပါဘူးဒါကတော့ကျွန်တော်ယုံကြည်ပါတယ်
ကျမကိုယ်တိုင်လည်းတန်ယုံမှာတာဝန်ထမ်းဆောင်ခဲ့မှုပါလေတော့တန်ယုံနေရဲ့အနေအထားကလည်းပေါ့နော်အခုသူတို့လောက်ရမယ့်တာဝန်ဝတ္တရားရဲ့ဘာဝင်ကြော်ပြီးတော့ဒီရွေးကောက်ပွဲကော်မရှင်ကလောက်ရမယ့်အလုပ်ကိုသူတို့ကလုပ်ပေးနေရတော့အဲ့မှာသူတို့မှလည်းအခက်အခဲတွေအများကြီးရှိမှာပါပြီးတော့ဝင်နဲ့အားနဲ့မမျှဘူးပေါ့တန်ယုံဝင်နှန်းဥရတိတ်ပြီးတော့အများကြီးရှိတာမဟုတ်ဘူးလေဒီလောက်လောက်လူဥရ2000လောက်ဝဲပေးရမယ့်စင်ကာပူမှာတန်ယုံဝင်နှန်းလေးမရှိမဖြစ်စလောက်ပေါ့အလုံးလုံးရှိလောက်10ယောက်လောက်ပေါ့သူတို့လည်းတော်တော်လေးကိုမနိုင်မနေဘူးယုံသုံးကဖြစ်ကြတာပေါ့ဒါပေမဲ့သူတို့လည်းစူးစမ်းရတော့ကြားရပါတယ်အဲ့တော့ဒီ18ရက်နေ့ကနေပြီးတော့ဒီဟွာနေ့အထိပေါ့နော်73ရက်အော်တိုဝါ73ရက်နေ့ကနေ18ရက်နေ့အထိပြည်ပမှာမဲပေးတဲ့သူအောင်က12000နီးပါးပဲရှိတာပေါ့နော်အဲ့တော့တခြားနိုင်ငံတွေမှာလည်းအလားတူကိစ္စတွေအများကြီးဖြစ်တယ်အဲ့တော့ဥစည်းသူအောင်မြင့်နေတယ်ဒီလိုမျိုးပြည်ပရောက်လူတွေမဲပေးတဲ့အခက်အခဲတွေပေါ့နော်တချို့လည်းထိုက်ရောက်တော့ပြေးလိုက်တာရှိတာပေါ့မပြေးလဲတဲ့လူတွေအများကြီးပဲအဲ့တော့အဲ့ဒီမဲပေးတဲ့အတွေ့အကြုံပေါ့ဒီခါးသီးရဲ့အတွေ့အကြုံလို့ပြောမှာပေါ့နော်တကယ်နိုင်ငံသားတယောက်ရဲ့အခွင့်အရေးဆုံးရှုံးရတာပေါ့အဲ့လိုမျိုးဆုံးရှုံးမှုမျိုးကိုဒီပြည်ရင်းမှာဖြစ်မယ်ဆိုတော့ဖြစ်နိုင်ခြေရှိတယ်ပေါ့အလားအလာဘယ်လိုများသုံးသပ်လို့ရပါလဲရှင
်အခုဟိုပြည်ပမှာမဲပေးတဲ့ကိစ္စဘယ်လောက်တောင်ဆုံးရှုံးတယ်လဲဆိုရင်ဥမာထိုင်းနိုင်ငံကိုပဲကြည့်ပေါ့နော်ကျွန်တော်တို့ဆိုရင်ကော်မရှင်ကိုအစိုးရကလေးကမေးတယ်ထိုင်းနိုင်ငံမှာအလုပ်သွားလုပ်နေတာကအလုံးပေါင်းနှစ်သန်းနဲ့သုံးသန်းကြားထဲမှာရှိတယ်အဲ့ဒီထဲမှာမှာ9သိန်းနဲ့6သိန်းအထက်လောက်ကတရားဝင်သွားတာတရားဝင်မဟုတ်ဘူးအရင်ခေတ်တုန်းလိုမဟုတ
် MOU နဲ့
အဲ့မဲ့ passport တွေပါတယ်အဝူစာဘက်ကထိုင်းဘက်ကလည်းဗီဇာလည်းသူထုတ်ပေးတယ်အလုပ်သမားလုပ်ကင်ခွင့်လက်မှတ်တွေလည်းရှိထားတယ်တရားဝင်လူတွေပဲဒါတွေအကုန်လုံးอ่ะဆိုတော့ဒီတရားဝင်လူတွေမဲပေးခွင့်ရဖို့ဆိုတာဒါအစိုးရကသူပြင်ဆင်ပေးရမယ်ဘလူနီနဲ့ပြင်ဆင်မလဲဆိုတာသူနီနာရှာပေါ့ဒါတော့တော့မှကျွန်တော်တို့တိုင်းပြည်ပြည်သားတွေများတာမဟုတ်ဘူးဆိုရင်အကုန်လုံးကိုဒီတိုင်းပြည်တွေမှာပဲပြန်လာပြီးတော့မဲပေးပါဆိုတာတော်တော်တာဝန်မဲ့ရတယ်ကြားတယ်နောက်လူတွေကနည်းနည်းလေးရှိပြီမလုတ်နိုင်ပေးဘူးမလုတ်ပေးနိုင်ဘူးဆိုတဲ့ဟာကလည်းဒါလည်းမမှန်ဘူးလုတ်ကိုသူလုတ်ပေးရမယ်ဖိလစ်ပိန်တို့ကလည်းဆိုတဲ့လိုပဲနိုင်ငံသားမှာအများကြီးရှိတယ်ဒါပေမဲ့မဲပေးခွင့်ရအောင်သူတို့တေချာသူတို့စီစဉ်ပေးတယ်ဆိုတော့အဲ့ဒီမှာကလေးကကျွန်တော်တို့တွေကသမ်းနဲ့ချီရှိတဲ့ပြည်သူတွေကမဲပေးပိုင်ခွင့်ဟာဆုံးရှုံးပြီးသားဖြစ်သွားပြီတစ်ချက်နှစ်ချက်ကသူတို့ကဘာပြောလဲဆိုတော့လာလျှောက်ပါပုံစံ15နဲ့လျှောက်ပါလျှောက်တဲ့လူတွေကိုသူတို့ကြည့်ပေးမှာပေါ့ဆိုတော့အဲ့မှာပုံစံ15နဲ့လျှောက်တဲ့လူတွေကလည်းတတ်နိုင်တယ်လို့ပေါ့ကြိုးစားပြီးတော့သွားလျှောက်ကြတယ်ဒါပေမဲ့အဲ့ဒီလျှောက်တဲ့လူတော်တော်များများကလည်းမဲပေးခွင့်မရကြပြန်ဘူးကိန်းကနန်းနေအကုန်လုံးတိတိကျကျကျွန်တော်ဟိုဘယ်လိုလဲအပြည့်စုံတော့မရသေးဘူးဒါပေမဲ့ကျွန်တော်သိတဲ့လောက်ဆိုရင်ဥပမာကိုရီးယားဆိုပါတော့ကိုရီးယားမှာကျွန်တော်တို့စီးရင်တွေပြန်တွက်ကြည့်လိုက်တယ်လျှောက်တဲ့လူနဲ့ဟိုတစ်ဖက်ကမဲပေးခွင့်ရတဲ့လူနဲ့တရားလူတရားလျှောက်တယ်ဆိုရင်60ရာခိုင်နှုန်းပဲမဲပေးခွင့်ရတယ်40ရာခိုင်နှုန်းကမဲပေးခွင့်မရဘူးဆိုးရှုံးတယ်ချင်းပိုင်မှာချင်းပိုင်မှာလည်းအဲ့ဒီတိုင်းပဲလျှောက်တဲ့လူကတရားရှိတယ်ဆိုရင်80ရာခိုင်နှုန်းကမဲပေးခွင့်မရဘူး30ရာခိုင်နှုန်းပဲရတယ်ဒါကျွန်တော်ကိုယ်တိုင်တွက်ထားတာဆိုတော့အဲ့ဒီနီးနဲ့ဆုံးရှုံးမှုတွေကလည်းအများကြီးအဲ့ဒါနောက်တစ်ချိန်ထပ်ဆုံးရှုံးတာပေါ့နော်မဲပေးခွင့်မရဘူးတတိယတစ်ခုကပါလဲဆိုတော့မဲပေးခွင့်ရပါပြီတဲ့စီရင်နဲ့မှလည်းပါသွားပြီအဲ့ဒါမှမဲသွားပြီတဲ့မဲသွားပြီတဲ့ခါကျတော့ပထမတစ်ခုကဘာကြုံတယ်လဲဆိုတော့ခမည်းနာမည်နဲ့ပို့လာတဲ့မဲလက်မှတ်တရားတဲ့ဒီမှာမဟုတ်ဘူးလေတခြားနိုင်ငံကိုရောက်နေတယ်တဲ့အဲ့ဒါလည်းကြုံရတယ်တချို့ဆိုအဲ့ဒီဘန်ကောက်မှာသွားပေးတယ်ခမရစီးရင်ကဥစားဂျပန်ကိုရောက်ပြီးပြောတယ်စင်ကာပူရောက်ပြီးပြောတယ်အဲ့ဒီပြဿနာလည်းဆုံတယ်နောက်တစ်ခုကြတဲ့ခါကျတော့ဒီမှာတော့ဟုတ်ပါတယ်တဲ့ဒါပေမဲ့ခမရရဲ့သက်ဆိုင်ရာမဲဆန္ဒနယ်မြေကနေပြီးတော့မှမဲလက်မှတ်တွေမပါလာဘူးတဲ့မပေးရပြန်ဝဲတာနောက်တစ်ဆင့်ကျတော့ဘာဖြစ်ပြန်တယ်လဲဆိုတဲ့ခါကျတော့မဲလက်မှတ်တော့ပို့လာပါရဲ့တဲ့မစုံလင်ဘူးတဲ့အဲ့တော့ခုနကတော့ဟိုကျွန်တော်တို့ဟိုပြီးခဲ့တဲ့ရက်တွေမှာဆွေးနွေးသလိုပေါ့မဲပြားအနည်းဆုံး3ခုရရမယ်လွတ်တော်3ရက်အတွက်ကိုပြီးတော့မှတိုင်းသားဆို4ခုရရမယ်ဒါလည်းပါတဲ့ခါပါတယ်မပါတဲ့ခါမပါဘူးအဲ့တော့ဟိုကြိုပြီးတော့ကြင်ညာချက်ထုတ်ထားတဲ့စီမှာကြတော့သူတို့ကကြိုပြီးတော့မှဟိုကျွန်တော်တို့အရက်ခွန်လို့ကြိုကန်ထားတယ်ပြောရမလားပဲကြိုပြီးတော့ထုတ်တဲ့ဥစ္စာဒါတွေဖြစ်နေတာပေါ့နော်ဖိခံကြပါနားလေပေးကြပါဆိုတော့ဒါကတော့ကျွန်တော်ထင်တယ်တော်တော်တာဝန်မဲ့တဲ့ကိစ္စပဲနိုင်ငံသားတယောက်မှကျွန်တော်ထင်တယ်သူ့အတွက်ကဒါတန်ဖိုးရှိဆုံးအရာပဲကိုတိုင်းပြည်ကိုဘယ်သူအုပ်ချုပ်မလဲဆိုတဲ့ဥစ္စာကိုသူကိုယ်တိုင်သဘောထားပေးရတဲ့ကိစ္စလေးဒါကြီးကိုမပေးရလို့လည်းနားလေပါဆိုတဲ့ဥစ္စာကတော်တော်တာဝန်မဲ့တဲ့စကားတွေသူတို့ပြောလိုက်တာပဲအဲ့ဒါတစ်ချက်နောက်ဆုံးကြတဲ့ခါကျတော့အဲ့လိုဖြစ်တော့ဘယ်လိုဖြေရှင်းပေးမလဲပေါ့တန်ယုံကသူပြောတာကတော့သူကတော့ရှင်းတယ်ကျွန်တော်တို့တာဝန်မရှိဘူးတဲ့ကော်မရှင်မှာတာဝန်ရှိတယ်တဲ့အဲ့တော့စင်ကာပူမှာဆိုသူကဘာလုပ်လဲဆိုတော့ကဲ မကျေနပ်ဘူးလားဒေါက်ကင်ဆိုဝင်မကျေနပ်ဘူးဆိုရင်စာထဲမှာချရေးသွားကျွန်တော်တို့ကော်မရှင်ပို့ပေးမယ်ဆိုတော့ဒီသဘောပဲသူတို့တွေကပြောကြတယ်ဆိုတော့ဒီလိုဟာမျိုးနဲ့အကုန်လုံးခြုံငုံကြည့်လိုက်ရင်ကျွန်တော်တို့နိုင်ငံသားတွေအခွင့်အရေးတတော်ကိုဆုံးရှုံးပါတယ်အဲ့ဒီခြေအနေတွေကျွန်တော်တို့အများကြီးကြုံရတယ်လို့ထင်ပါတယ်ဆိုတော့တာဝန်မကျေဘူးလို့ကျွန်တော်ယူဆပါတယ်ကော်မရှင်က
ဟုတ်ကဲ့ပါရွေးကောက်ပွဲကော်မရှင်ကတော့လေသူကိုယ်တိုင်သတင်းထုတ်ပြန်ကြေညာထားတာဒီတန်ယုံနေပေါ်နားလည်ခွင့်လုပ်ပေးဖို့ပေါ့တန်ယုံနေလည်းမနိုင်ဝန်ထမ်းနေရတယ်ဆိုတာမျိုးပြောတာပေါ့နော်ရွေးကောက်ပွဲကော်မရှင်မှာပဲအလုံးကပေါ့တာဝန်ရှိတယ်ဆိုပြီးတော့ယူဆတာရွေးကောက်ပွဲကော်မရှင်ကလည်းဒါလူလူကပူးပေါင်းမှဆိုသူကအမြဲတမ်းပြောပါတယ်လူလူမှလည်းဒါဟိုသူမဲစင်းကြည့်ဖို့တာဝန်ရှိတယ်လူလူမှပြင်ဆင်ပေးဖို့တာဝန်ရှိတယ်အဲ့လိုပဲတန်ယုံအသီးသီးမှလည်းတာဝန်ရှိတယ်ပေါ့နော်အဲ့တော့ရွေးကောက်ပွဲကော်မရှင်ရဲ့ဒီခြေလှမ်းနေပေါ့နော်အခုတွေ့နေရတဲ့ဟိုသူတို့ရဲ့လှုပ်ရှားမှုတွေပေါ့အဲ့လှုပ်ရှားမှုတွေကိုအခုအချိန်အထိပေါ့ဟိုဒေါက်တာရံမျိုးသိန်းနေနဲ့ဘလို့များဆန်းစစ်လို့ရလဲရှင
်တကယ်တမ်းကဒီရွေးကောက်ပွဲကော်မရှင်ဟာအမြဲတမ်းဖွဲ့စည်းထားတဲ့ဟိုရန်တရားတစ်ခုဖြစ်တယ်เนาะဒီရွေးကောက်ပွဲကော်မရှင်ရဲ့ဇယိစကားတွေကိုเนาะပြည်သူလူထုရဲ့ဘဏ္ဍာငွေတွေကနေတုံးဆွဲထားတာအဲ့ဒီအပြင်ဒီရွေးကောက်ပွဲကော်မရှင်နဲ့ဆက်ဆက်နေတဲ့အပိုင်းတွေမှာနိုင်ငံတကာရဲ့အထောက်ပံ့တွေနိုင်ငံတကာရဲ့နည်းပညာအထောက်ပံ့တွေအကူအညီတွေကိုအများကြီးရယူထားတာတွေ့ရအဲ့ဒီအခါကျတော့ဒီလောက်ဟလာငွေရေးကြေးရောနည်းပညာထောက်ပံ့ရောအများကြီးယူထားတဲ့အဖွဲ့အစည်းတစ်ခုဟာဘာဖြစ်လို့เนาะဟိုအရေးချင်းပြည့်ပြည့်ဝဝနဲ့တိုင်းပြည်နဲ့ပြည်သူလူထုအတွက်အလုံးမလုံးနိုင်ရတာလေအဲကျွန်တော်အမြင်ဆိုရင်တော့မလုံးနိုင်ရင်အစိုးရတွေကအဲ့ဒီနေရာနေတုတ်ထွက်ပြစ်တယ်เนาะလုံးနိုင်တဲ့လူတွေကိုနေရာပေးတယ်ဥပမာကျွန်တော်တို့1990ရွေးကောက်ပွဲတုန်းကဆိုရင်ဟလာရွေးကောက်ပွဲကော်မရှင်ရဲ့အနေထားဟာအခုလောက်တောင်မှဟာလာကြီးကြီးမားမားခန့်ခန့်နာနာမရှိဘူးဒါပေမဲ့အဲ့ဒီကာလမှာ1990ရွေးကောက်ပွဲကိုလုပ်ခဲ့တဲ့အခါမှာကော်မရှင်ကနိုင်နိုင်နင်းနင်းနဲ့ပြဿနာအ ਨੇ ဆုံးဖြစ်အောင်ကြော်ဖြတ်နိုင်ခဲ့တာကိုတွေ့ရဥပမာအသေးသာအမြင်သာဆုံးဆိုရင်တော့1990ရွေးကောက်ပွဲတုန်းကကျွန်တော်တို့ကြိုတင်မဲဆိုတဲ့အတန်မကြားဘူးကြိုတင်မဲမှာအာဟိုမဟုတ်တရုတ်လုပ်တယ်ဆိုတဲ့အတန်မကြားဘူးဒါပေမဲ့2010ရွေးကောက်ပွဲအခုလာမယ့်2015ရွေးကောက်ပွဲတွေမှာကြိုတင်မဲပေါ်မှာစိုးရိမ်မှုတွေမြင်မာလာတယ်။နောက်ပယ်မဲပေါ်မှာစိုးရိမ်မှုတွေမြင်မာလာတယ်။နောက်ပြီးတော့မဲစရင်ပေါ်မှာစိုးရိမ်မှုတွေမြင်မာလာတယ်။အဲ့ဒီလိုစိုးရိမ်မှုတွေမြင်မာလာအားလုံးဟာကျွန်တော်အမြင်အားဖြင့်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်မှာတာဝန်ရှိတယ်။အဲ့ဒါနဲ့ဆက်ဆက်ပြီးပြောရင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနဲ့အဖွဲ့ဝင်တွေကိုခန့်ထားတဲ့နိုင်ငံတော်သမ္မတမှာတာဝန်ရှိတယ်ဆိုတာအရင်ကပေါ်လွင်ထင်ရှားတယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်။
โอเคပါဒီရွေးကောက်ပွဲကော်မရှင်ဆက်ဆက်ပြီးတော့ပြောရမယ်ဆိုလို့ရှိရင်ကျမတို့ဒီတနင်္လာနေ့သတင်းစာဒီမှာပါတာပေါ့เนาะဒီ BBC အတံခွင့်ဌာနကနေပြီးတော့လွှင့်ခဲ့တဲ့သတင်းတစ်ပုဒ်နဲ့ပတ်သက်ပြီးတော့ဟိုဒီမီဒီယာကျင့်ဝင်နေအညီလိုက်နာကျင့်သုံးမှုဆိုပြီးတော့ UEC ပေါ့ရွေးကောက်ပွဲကော်မရှင်ကနေပြီးတော့သတင်းစာထဲမှာဟိုအတိအလင်းထုတ်ပြန်ချက်တစ်ခုနဲ့သတိပေးလိုက်တာပေါ့လေအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဟိုမီဒီယာရေးရမှာကြွန့်ကျင်သူပေါ့လေစီစီယာစီသူအောင်မြင်နေတယ်ဘယ်လိုများတုံ့တက်လို့ရပါလဲရှင
်ကျွန်တော်အဲ့ဒီညင်ညာချက်ကိုသတိရှာဖတ်တယ်ပေးချဖတ်တဲ့အခါကျတော့အဲ့မှာဘာသာတွေ့လဲဆိုတော့သူကကျညာချက်ရဲ့အောက်ဆုံးအပိုက်မှာပေါ့နော်ဒေါက်ခွင်စီဝင်းပြောတာထက်ကိုအများကြီးပြင်းထန်တယ်သူကဘာလဲဆိုတော့အဲ့ဒီလိုမျိုးမတိကျမရေရမမှန်မကန်ဖက်လိုက်တာမျိုးရေးတယ်ဆိုရင်လာပြီးဟိုမကြခင်လုတော့မဲ့ရွက်ကောက်ပွဲကလွတ်လပ်ပြီးတရားမျှတမှုရှိတဲ့ရွက်ကောက်ပွဲကိုတီတီငင်ငင်နဲ့ကျင်းပဖို့တော့မှပြဿနာရှိနိုင်တယ်ဆိုပြီးတော့အဲ့လောက်တော့ဆွဆွဲတာသူကဆိုလိုတာကမီဒီယာကြောက်ပဲရွက်ကောက်ပွဲတွေမတိမငင်ဖြစ်ပြီးတော့မှဟိုရွှေဆိုင်ရမလို့လို့ဖြစ်တဲ့ရမလို့လို့ဖြစ်မဲ့အထီးတော့သူကဆွဆွဲတယ်ဆိုတော့အဲ့တော့အဲ့ဒီကိစ္စကိုကျွန်တော်တရားကြည့်လိုက်တော့ဘာတွေ့ရလဲဆိုတော့ပထမတစ်ချက်က BBC ရဲ့တနင်္ဂနွေနေ့မနေ့ပိုင်းပေါ့နော်ဆက်ရှိရနေ့တနင်္ဂနွေနေ့မနေ့ပိုင်းမှာအသံနှွင့်ချက်ဖြစ်တယ်ဒါဟုတ်ပြီအဲ့တော့ဒါကဟိုပြောမယ်ဆိုရင်ပြည်ခံမျိုးပါတီနဲ့ပတ်သက်ပြီးတော့မှဟိုဆန့်ကျင်ဘက်သဘောပေါ့တခြားတစ်ဖက်ဖက်ကိုဖက်လိုက်ပြီးတော့မှဟိုလုတ်တယ်ဆိုတဲ့သဘောမျိုးလိုမျိုးသူကဟိုဆွဆွဲထားတယ်ဆွဆွဲထားတော့ဒါကနစ်နာသူဟာပြည်ခံမျိုးပါတီဖြစ်လိမ့်မယ်ဆိုတော့ပြည်ခံမျိုးပါတီဖြစ်လိမ့်မယ်ဆိုရင်ရှေ့မှာတော့ဆိုရင်ကိစ္စတွေအများကြီးရှိထားဘူးလေရှိထားတော့ဒီလိုကိစ္စမျိုးကြုံလာတယ်ဆိုတာနဲ့နင့်နာတဲ့ပါတီကသူလုံနိုင်တာနှစ်ခုပဲတစ်ခုကပါလေဆိုတော့ရွက်ကောက်ပွဲနဲ့ပတ်သက်တယ်ဆိုရင်ကော်မရှင်ကိုလာပြီးတော့တိုင်တန်းတာအတူတူကိစ္စဖြစ်တာဟုတ်ဒုတိယတစ်ချက်ကရာဇဝတ်မှုတွေတခြားရဲအေးပိုင်တဲ့အခုကိစ္စတွေဖြစ်သွားပြီးဆိုရင်ရထနာမှာအမှုသွားဖွင့်တာဒါတွေလောက်ရတယ်အဲ့ဒီအဲ့လိုမျိုးလာတဲ့ခါကျတော့မှကော်မရှင်ကကင်တွယ်ပေးရတယ်အခုကျတော့အဲ့ဒီနေ့မှာကျွန်တော်တို့အဲ့လိုမတွေ့ရဘူးကော်မရှင်ကဓာတ်ရိုက်ကင်တွယ်တယ်ဆိုတဲ့သဘောမျိုးကိုကျွန်တော်တို့တွေ့ရတယ်အဓိပ္ပာယ်ကဘာလဲဆိုတော့တနင်္ဂနွေနေ့မှာပဲဖော်ပြတယ်တနင်္ဂနွေနေ့မှာပဲကြေညာချက်ထုတ်တယ်လာပြီးတော့တိုင်ထားတယ်ဆိုတဲ့အနေအထားမျိုးကိုမတွေ့ရဘူးဆိုတော့ဒီလိုဆိုရင်ကျွန်တော်တို့ကတွေးစရာရှိတာကော်မရှင်ကမီဒီယာအကုန်လုံးကိုမော်နီတာလုပ်နေသလားကျွန်တော်တို့ကကြည့်တယ်ကြည့်တော့ကျွန်တော်ကြည့်တဲ့ခါကျတော့ကျွန်တော်များဟိုမပြောတော့ပါဘူးပထမတစ်ချက်ကသူက BBC ကိုအဲ့လိုဖြစ်တယ်ဆိုပြီးပြောတယ်အဲ့ဒီအချက်လက်ကလည်းအပြည့်စုံဆုံးမမှန်သေးပါဘူး ကျွန်တော်ဘာသာတွေ့လဲဆိုတော့ပြည်ခိုင်မျိုးပါတီရဲ့အာဘော်ပေါ့နော်ပြည်တော်စုနေ့စဉ်သတင်းစာဆိုတာထွက်တယ်အဲ့နေ့စဉ်သတင်းစာမှာအခုဒီနေ့အထိပေါ့နော်၃ရက်အတွင်းမှာဒါမဘာသာနဲ့နိုင်ငံရေးစီဆိုပြီးတော့မှအဲ့ဒီဆိုင်းဆရာမောင်သွေးချွန်ရေးတဲ့ဆောင်းပါးတစ်ပုဒ်ကို၃ရက်ဆက်တိုက်ဖော်ပြရတယ်အဲ့ဒီမှာဒေါ်အောင်ဆန်းစုကြည်နဲ့ NLD ကိုဆိုးဆိုးဝါးဝါးပြစ်တင်ရှုတ်ချဝေဖန်တာတဲ့ဟာကြီးကိုဖော်ပြရတယ်နောက်ပြီးတော့မှ Facebook စာမျက်နှာဆိုတာသူလုတ်ထားတယ်အဲ့ဒီမှာလောက်ထားပြီးတော့မှဒီမောင်တန်းဆွေတဝဲပေါ့နော်အခုဆိုရင်ဒါဒုဝန်ကြီးဖြစ်နေတဲ့ပုဂ္ဂိုလ်တယောက်ရဲ့ Facebook ဟိုပါလဲသူ့ရဲ့ speech ကို Facebook မှာပါတဲ့ဟာကိုပြန်ဖော်ပြရတယ်အဲ့ဒီမှာလဲတော်တော်ဆိုးဆိုးဝါးဝါးကိုဒေါ်အောင်ဆန်းစုကြည်နဲ့ပတ်သက်ပြီးတော့မှမဟုတ်မှန်နေတော်တော်လေးကိုရေးထားတယ်ဆိုတော့ဒီလိုဟာမျိုးတွေတော့ तू ကမကြည့်ဘူးလားကော်မရှင်ကဆိုတော့ကော်မရှင်က तू အကုန်လုံးမော်နီတာလုပ်မယ်ဆိုရင်အကုန်လုံးကို तू တေချာပြောသင့်တယ် तू တာဝန်ဆိုရင်ပေါ့ဒီလိုမှမဟုတ်ရင်တော့တိုင်တန်းတာတွေလုပ်သင့်တယ်အဲ့လိုမှမဟုတ်ဘဲနဲ့အခုလှုပ်လိုက်တဲ့ဟာကကျွန်တော်တို့အနေနဲ့ဘယ်လိုသုံးသပ်လို့ရသလဲဆိုတဲ့ခါကျတော့ပါတီတစ်ခုရဲ့ကိုစားသူကပြောပေးနေတဲ့သဘောဖြစ်သွားတယ်ပါတီတစ်ခုကိုဘက်လိုက်နေတယ်ဆိုတဲ့အနေအထားမျိုးကိုကျွန်တော်တို့သွားမြင်ရတယ်ဒါကတော့မကောင်းဘူးလို့ထင်ပါတယ်
ဘာလို့တတ်နိုင်ဆုံးပေါ့လေဘာလို့အခုလောလောဆယ်လှုပ်နေတဲ့ဟာတွေကတော့လှုပ်နေတဲ့ဒီ new တဲ့နဲ့ပတ်သက်ပြီးတော့ရွေးကောက်ပွဲနဲ့ပတ်သက်လို့တဲ့နဲ့တတ်နိုင်ဆုံးမျှတာအောင်ပေါ့နော်ကျမတို့ဟိုဗီဂန်ဗျူပါတီကိုလည်းလက်လှမ်းမီအောင်မမီမီအောင်ကျမတို့မေးပါတယ်အလားတူပဲဒီမျိုးသားဒီမိုကရေစီဖွဲ့ချုပ်တဲ့မျိုးသားဒီမိုကရေစီဖွဲ့ချုပ်လျောက်တိုင်းရင်းသားပါတီလည်းတိုင်းရင်းသားပါတီလျောက်တတိပုဂ္ဂလာလည်းတတိပုဂ္ဂလာလျောက်ဖြစ်မြတ်တတာဖြစ်အောင်တော့တတ်နိုင်ဆုံးစူးစမ်းနေပါတယ်ဒါပေမဲ့တစ်ခါတလေလက်လှမ်းမမီတာတွေရောရှိပါတယ်ရှင်ဥပမာဆိုဒီနေ့ဆိုရွေးကောက်ပွဲကော်မရှင်ကျမတို့ဖုံးဆက်ပါတယ်ဒီ BBC နဲ့ဒီသတိပေးချက်နဲ့ပတ်သက်ပြီးတော့ရွေးကောက်ပွဲကော်မရှင်ကထုံးစံတိုင်းမှာပဲတာဝန်ခံဖြေကြားမယ်လို့မရှိပါဘူးဆိုပြီးတော့ပဲကျမတို့ပြောရတာပေါ့လေအဲ့တော့အခုဒီနေ့ဆွေးနွေးဒီနေ့ကျမတို့ပေါ့လေရွေးကောက်ပွဲနဲ့ပတ်သက်ပြီးပြပရောက်မဲဟိုကြိုတင်မဲဆန္ဒပေးတာတွေဒေါအောင်ဆန်းစုကြည်ခရီးစဉ်အခုနောက်ဆုံးဒီသတင်းမီဒီယာတွေကိုသတိပေးလိုက်တာပေါ့လေမြမြတတမီဒီယာကျင့်ဝတ်နဲ့အညီလုပ်ဖို့ဆိုရွေးကောက်ပွဲကော်မရှင်ကသတိပေးလိုက်တာတွေနဲ့ကျမတို့ဒီနေ့ဆွေးနွေးပွဲကိုအဆုံးသတ်ပြစီရှင်ဟုတ်ကဲ့ဒီနေ့ဆွေးနွေးပွဲမှာပါဝင်ဆွေးနွေးပေးတဲ့ဒေါက်တာခင်မောင်ကျော်ရဲ့ဆရာဦးစီသူခေါင်းအောင်မြေဒေါက်တာရံမျိုးသိန်းကိုကျေးဇူးအများကြီးတင်ပါတယ်ရှင
်ကျေးဇူးတင်ပါတယ်
တော်တာရှင်ရဲ့အခုနားဆင်ခဲ့ကြရတာကတော့ VOA မြန်မာပိုင်းရဲ့ရွေးကောက်ပွဲစကားဝိုင်းဖြစ်ပါတယ်ရှင် VOA ရဲ့ပုတ်တခုနေ့ညနေခင်းစီစဉ်တွေမကြခင်ပြီးဆုံးတော့မှာပါအခုကြာနေသေးတဲ့အချိန်အတွင်းအတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကတည်းကပြောပြပေးပါအောင်ရှင
်မြန်မာနိုင်ငံမှာပြီးခဲ့တဲ့လတွေတွင်ဖြစ်တဲ့ရေကြီးနေမျိုးမှုတွေကြောင့်မြန်မာနိုင်ငံရဲ့လေယာဉ်သမုဝမ်းကြောင်းနဲ့စားနပ်ရိက္ခာဖူလုမှုအပေါ်မှာပြင်းထန်တဲ့ရိုက်ခတ်မှုဖြစ်ခဲ့ရတယ်လို့မြန်မာဆွေးနွေးရေးကုလသမဂ္ဂတို့အောက်တိုဘာလ20ရက်နေ့ကပူးတွဲထုတ်ပြန်တဲ့စီရင်ခံစာထဲမှာဖော်ပြထားပါတယ်။ဇူလိုင်လကုန်နဲ့ဩဂုတ်လဆိုင်မှာတိုက်ခတ်တဲ့ကိုမန်ဆိုင်ကလုန်းမုန်တိုင်းကြောင့်လယ်မြေအေက12သန်းကျော်ရေကြီးနေမြုပ်ပြီးကြက်ဝဲစိတ်ကျွဲနွားကောင်ရီ2သိန်းခွဲလောက်သေဆုံးရတယ်လို့စာနာရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ FAO နဲ့ကမ္ဘာစာနာရိက္ခာအဖွဲ့ WFP တို့ရဲ့ပူးတွဲသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ငါးပစုံမွေးမြူရေးကံအေက9000ကျော်ပျက်စီးပြီးငါးပန်းကရိယာနဲ့လှေတွေအများပြဆုံးရှုံးတဲ့အတွက်ငါးလုပ်ငန်းကဏ္ဍမှာလည်းကြီးမားတဲ့ဆုံးရှုံးမှုတွေကြုံခဲ့ရတယ်လို့ပြောထားပါတယ်။ပြည်ပရောက်မြန်မာနိုင်ငံသားတွေကကြိုတင်မဲပေးခွင့်လုံးဝမရသူတွေမဲပေးခွင့်အပြည့်အဝမရသေးတဲ့သူတွေအတွက်ပြည်တော်စုရွေးကောက်ပွဲကော်မရှင်ကအမဲလက်မှတ်တွေထပ်ပြီးပေးပို့ဖို့အောက်တိုဘာလကုန်ထိဆောင်ရွက်သွားမယ်လို့မြန်မာနိုင်ငံကြားရေးဌာနဒုတိယနိုင်ငံကြားရေးဝန်ကြီးဦးတန့်ကျော်ကပြောပါတယ်။အောက်တိုဘာလ3ရက်နေ့ကစတင်တဲ့ကြိုတင်မဲပေးတာတွေမှာမဲဆင်းမှပါပြီးတော့မဲပေးခွင့်မရသူတွေလွတ်တော်သုံးကစလုံးအတွက်အပြည့်အဝမဲပေးခွင့်မရသူတွေအတွက်နိုင်ငံကြ ాయి ဝန်ကြီးဌာနဘက်ကဆောင်ရွက်ပေးနိုင်မယ့်အချက်တွေကိုဒုတိယနိုင်ငံကြ ాయి ဝန်ကြီးဦးတန်းကျော်ကနိုင်ငံပိုင်သတင်းစာကိုဖြေကြားခဲ့တာဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံအလဲပိုင်းမြို့တစ်မြို့ကစားတောက်ဆိုင်တစ်ခုမှာဒီကနေ့ဖြစ်တဲ့တနက်ပစ်ခတ်မှုတစ်ခုအတွင်းတရုတ်တန်တမန်2ဦးသေဆုံးပြီးနောက်2ဦးဒဏ်ရာရသွားတယ်လို့ရဲတပ်ဖွဲ့နဲ့သတင်းတွေမှာဖော်ပြပါတယ်။စီဘူးစီတီက Light House စားတောက်ဆိုင်မှာဖြစ်တဲ့တနက်ပစ်ခတ်မှုကြောင့်ကောင်စစ်ဝင်ချုပ်ဆောင်ရွန်ဟွာဒဏ်ရာရပြီးသူ့ဝန်ထမ်း2ဦးသေဆုံးသွားတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ဒီလိုလူငန်းရှင်တူဦးရဲ့အကျိုးစီးပွားကိုကူညီထောက်ပံ့ဖို့အတွက်ဒေါ်လာတန်သန်းကျော်လက်ယူခဲ့တယ်ဆိုတဲ့တန်တရားနဲ့ကုလသမဂ္ဂဒုတိယညီလာခံသဘာဝပတိအောင် John Ash ကို American Grand Jury အဖွဲ့တစ်ဖွဲ့ကဆွဲချက်တင်လိုက်ပြီးဖြစ်ပါတယ်။တရုတ်သမ္မတရှီကျင်းပင်ရဲ့ဒီတနေငယ်ခီးစဉ်ဒုတိယမြောက်ချက်မှာဗြိတိန်ဝန်ကြီးချုပ် David Cameron နဲ့တွေ့ဆုံတာနဲ့မြန်နိုင်ငံကြားဒေါ်လာဘီလျံအများအပြားတန်ဖိုးရှိတဲ့စီးပွားရေးသဘောတူညီချက်တွေကိုလက်မှတ်ရေးထိုးဖို့ရှိပါတယ်ခင်ဗျာ။
နောက်ဆုံးရသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုအောင်အောင်ဖြစ်ပြီးတော့အတန်လွင့်အင်ဂျင်နီယာကတော့ Vasco Volaric ဖြစ်ပါတယ် VO America အတန်ညာပေးမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:30နာရီထိလိုင်းဒိုမီတာ24 kHz 11.33ညလိုင်းဒိုမီတာ25 kHz 11.965လိုင်းဒိုမီတာ51 kHz 5999တို့ကနေထုတ်လွှင့်ပေးသွားမှာပါတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လာပါစေရှင် VO ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမအနန်းလာပါ Thank you.
This program has come to you from the Voice of America, Washington.